Welcome to the Voice of America in Burmese.
Begin Yangin, Mingala Piwara, and Yajan Tibazi Kanya, New American Tanya Natanasa, Mela Sashi, Chaza Brini Yajan, Tizin Rigo, American Dinan to Washington, DC, Murogani, BOE, Facebook, Samyan Agaba, Yotan, Kinne, Pugabi, Lindo Mida, Tosa Ne, Kilohas, Koton, Kondonyane, Lindo Mida, Nazate, Kilohas, Nashishin, Arugani, Daya, Tolum Binivara Kanya.
ကျွန်တော်ကခင်မောင်ဆိုမင်းပါဒီကနေ့ညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါမင်္ဂလာပါရှင်ကျွန်မကတော့ဆိုပြမှာပါရှင်ကမ္ဘာစီးပွားရေးအင်အားကြီး G7
ထိုင်းနိုင်ငံထွေထွေရွေကပွဲမှာအများစုအနိုင်ရထားတဲ့မူဖော်ဝတ်ပါတီခေါင်းဆောင်ကတခြားပါတီခုနှစ်ခုနဲ့ညွန်မောင်းအစိုးရဖွဲ့ဖို့ပြင်ဆင်နေပြီလို့ဒီကနေ့အကြေညာပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီနေ့ညမှာကြေညာပေးပါမယ်ရှင်ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးမှာသတင်းပေးဖို့ချက်တွေကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကနမူနာအဖြစ်နားဆင်ရမှာကတော့ မောကမုန်နိုင်တန်တင့်တဲ့သူတွေကိုပေးတဲ့အလှူရှင်တွေရဲ့အထောက်ပံ့တွေကိုအလေအလွတ်မရှိဘူးအကျင့်ပြေခြားစားတာတွေကင်းရှင်းဖို့အရက်ပတ်အဖွဲ့အစည်းတွေကသတိပေးလိုက်တဲ့အကြောင်းနောက်တစ်ခါမောကမုန်နိုင်တန်ခံရတဲ့အဆိုးရွားဆုံးနေရာတွေထဲမှာစစ်တွေမျိုးပေါ်နဲ့အနီးအနားခြေရွာတွေဖြစ်တယ်လို့အကူအညီပေးတဲ့သူတွေကပြောပါတယ်နောက်ဆုံးအနေနဲ့ကရင်မျိုးသားအစီယုံ
ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းဇက်တိုက်နားဆင်ကြည့်ရှုကြပါပါ။ကမ္ဘာစီးပွားရေးအင်အားကြီး G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံမှာရောက်ရှိနေပါတယ်။G7 ထိပ်သီးစည်းဝေးပွဲကျင်းပမဲ့ဟီရိုရှိမာမြို့မှာဂျပန်ဝင်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဒီကနေ့ပဲတွေ့ဆုံပြီးတော့နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ ဂျီ7ထိပ်သီးစည်းဝေးပွဲမှာပြသမှာဖြစ်တယ်လို့ဂျပန်ဝင်ကြီးချုပ်ကီရှိဒါကလည်းပြောကြားခဲ့ပါတယ်။ဒီနှစ်နိုင်ငံအပြင်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 ထိပ်သီးစည်းဝေးဝဲကြရင်ယူကရိန်းကိုရုရှားကျူးကျော်တိုက်နေတဲ့စစ်ပွဲကိစ္စအပြင်တရုတ်ကကုန်သွယ်ရေးနဲ့ယင်းနှမြုပ်နှံမှုဆိုင်ရာကန့်သတ်ချက်တွေလုပ်နေတာတွေဒ
G7 စမ်းမှုအင်အားကြီးနိုင်ငံတွေရဲ့ထိပ်သီးညီလာခံပြင်ပမှာတီးခြားတွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးပိုမိုကောင်းမွန်လာအောင်လှုပ်ဆောင်သွားကြဖို့ကြိုးပမ်းကြမှာဖြစ်ပါတယ်။ဂျပန်ဝန်ကြီးချုပ်ကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုတို့ဟာ G7 ညီလာခံနောက်ဆုံးနေ့ဖြစ်တဲ့တနင်္ဂနွေနေ့မှာတီးခြားတွေ့ဆုံကြမှာဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံဟာ G7 အဖွဲ့ဝင်နိုင်ငံမဟုတ်ပေမဲ့ဂျပန်ဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကြောင့်လေးလာသူအဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒါဟာတောင်ကိုရီးယားသမ္မတနဲ့ဂျပန်ဝန်ကြီးချုပ်တို့ကြား၃ချိန်မြောက်တွေ့ဆုံကြမှာဖြစ်ပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားကို1930-1945ခုနှစ်ကြားသိမ်းယူခဲ့တာနဲ့ပတ်သက်ပြီးသဘောမတူကွဲပြားမှုတွေကြောင့်နှစ်နိုင်ငံကြားဆက်ဆံမှုရေးတင်းမာမှုတွေရှိခဲ့ပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ဩဇာချက်ထွင်မှုတွေနဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီမံကိန်းတိုးချဲ့လာတာတွေကြောင့်သူတို့နှစ်နိုင်ငံကြားဆက်ဆံရေးခိုင်မာအားကောင်းမှုကအရှေ့မြောက်အာရှဒေသရဲ့လုံခြုံရေးအနေအထားကိုပုံစံပြောင်းလဲလာစေနိုင်ပါတယ်။ သူတို့နှစ်ဦးတွဲဆောင်တဲ့အခါမှာတမိုင်းကြောင်းအရာဖြစ်ပေါ်လာတဲ့အငင်းပွားမှုတွေကိုဖြေရှင်းဖို့တဲ့နှစ်နိုင်ငံကြားရင်ဆိုင်နေရတဲ့ဘုံစိန်ခေါ်မှုတွေကိုအဓိကဆွေးနွေးကြဖို့ရွေးချယ်ကြမှာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံဟီရိုရှိမာမြို့မှာနှစ်ဖန်စတင်မဲ့ဒီ G7 ထိပ်သီးစည်းဝေးပွဲမှာ G7 ခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့တွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့အင်ဂျူရောကပြောပါတယ်ဘယ်နေရာမှာတွေ့ဆုံဆွေးနွေးကြမယ်ဆိုတာကိုတော့ညှိနှိုင်းနေကြဆဲဖြစ်တယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးအကြံပေးJake Sullivan ကဂျပန်ကိုအသွားမှသတင်းတောက်တွေကိုပြောကြားခဲ့တာပါရုရှားရဲ့ကြိုးကြော်စစ်တမ်းခံနေရတဲ့ယူကရိန်းအစိုးရကိုစီးရေးထောက်ပံ့မှုပေးဖို့နဲ့ရုရှားကိုစီးပွားရေးအရာပိတ်ဆို့ဖိအားပေးဖို့ကိစ္စတွေကို G7 စီးပွားပွဲမှာအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်တန်ခတ်မှုတွေကိုကျော်လွှားနိုင်တဲ့ဂေပောက်တွေမရှိအောင်လုပ်ပြီးတော့အရေးယူတန်ခတ်မှုတွေအကောင့်ထဲပေါ်ရေးကိုကောင်းဆောင်တွေအာယုံဆိုင်ဆွေးနွေးကြလိမ့်မယ်လို့အမေရိကန်နိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့ပါတယ်ဒီချိန်ထဲမှာပဲယူကရိန်းနိုင်ငံနေရာစုံအပေါ်ရုရှားရဲ့ဘက်ကပစ်ခတ်ခဲ့တဲ့ပယ်ထင်း cruise missile ဒုံး30တွေက29ခုကိုဖြစ်ချခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေဘက်ကပြောပါတယ်။ဗုဒ္ဓဟူးနေ့ညနေပိုင်းကနေဒီကနေ့ကြာလပိုင်းနေ့အစောပိုင်းရောက်တဲ့အထိရုရှားရဲ့ဘက်ကတိုက်ခိုက်မှုအတွင်းမှာဖောက်ခွဲတိုက်ခိုက်ရေးဒရုန်းနှစ်ခုနဲ့ထောက်လိုက်ရေးဒရုန်းနှစ်ခုကိုလည်းယူကရိန်းလေကြောင်းရန်ကာကွယ်ရေးစနစ်ကပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ပြောခွင့်ရကပြောပါတယ်။နိုင်ငံတောင်ပိုင်းအော်ဒီဆာဒေသကိုကြားရောက်ခဲ့တဲ့ရုရှားရဲ့မစ်ဆိုင်းဒုံးတစ်ခုကြောင့်တဦးသိမ်းဆုံးပြီးနှစ်ဦးဒဏ်ရာရရှိခဲ့ပါတယ်။အော်ဒီဆာဒေသနဲ့ KF မြို့တော်ကိုရုရှားတို့ပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းတို့ဘက်ကပြောပါတယ်။မေလအတွင်း KF မြို့တော်အပေါ်6ချိန်မြောက်ပြစ်မှတ်ထားတိုက်ခိုက်မှုဖြစ်ပြီးတော့မြို့တော်မှာလည်းပြင်းထန်တဲ့ပောက်ကွဲသံတွေကိုကြားနေရပါတယ်ရှင်။
G7 ဆက်မှုအင်အားကြီးခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်တရက်ဖြစ်တဲ့ဒီနေ့မှာပဲတရုတ်နဲ့အလဲအာရှနိုင်ငံတွေနဲ့ထိပ်သီးဆွေးနွေးပွဲကိုတရုတ်နိုင်ငံအနောက်ပိုင်းကဆီယမ်မြို့မှာကျင်းပနေပါတယ်။တရုတ်သမ္မတရှီချင်းဖင်ဟာဒီဆွေးနွေးပွဲအတွင်းအလဲအာရှနိုင်ငံတွေဖြစ်ကြတဲ့ဥဇ်ဘက်ကစ္စတန်၊ကာဇက်စတန်၊ကာဂျီစတန်၊တာဂျီကစ္စတန်နဲ့တာကမင်နစ္စတန်နိုင်ငံတွေနဲ့စီးပွားရေးအရာဆွေးနွေးညှိနှိုင်းမှုတွေနဲ့လုံခြုံရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုတိုးမြင့်လှုံ့ဆော်သွားကြဖို့ဆွေးနွေးကြလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အဲ့ဒီနိုင်ငံတွေထဲကဂါဇက်စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေဟာဒေသရင်းမှာအမေရိကန်ရဲ့မဟာဗျူဟာချတဲ့မဟာမိတ်တွေအဖြစ်ဆယ်စုနှစ်နှစ်ခုကြာရှိလာခဲ့တာကြောင့်အမေရိကန်ကလည်းအဲ့ဒီနှစ်နိုင်ငံနဲ့ဆက်ဆံရေးခိုင်မာလာအောင်လှုံ့ဆော်သွားဖို့အလွန်စိတ်ဝင်စားနေတာဖြစ်ပါတယ်။အဲ့ဒီနှစ်နိုင်ငံရဲ့ယင်းဤမြုပ်နှံမှုတွေမြင့်တင်ဆောင်ရွက်ဖို့နဲ့နိုင်ငံရေးအရာပြုပြင်ပြောင်းလဲမှုတွေကိုဖော်ဆောင်နိုင်အောင်တိုက်တွန်းဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအရင်နှစ်အစောပိုင်းကသွားရောက်ခဲ့ပါတယ်ခင်ဗျာ
။ VOA American နဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9309နဲ့9339ပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
်မေလ18ရက်ကြာသပတေးညပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်မြန်မာနိုင်ငံမှာမောခါမုံတိုင်းထံခံထားရသူတွေလိုအပ်နေတဲ့ကူညီကယ်ဆယ်မှုတွေလုပ်ပေးနိုင်ဖို့အတွက်ခွင့်ပြုဖို့နိုင်ငံတကာကူညီရေးအဖွဲ့တွေဟာစစ်ကောင်စီကိုဆက်ပြီးတော့တောင်းဆိုနေကြပါတယ်။မေလ14ရက်နေ့ကတနအီကိုမိုင်းတရာကျော်လေပြင်းနှုံးနဲ့တိုက်ခတ်သွားတဲ့မုံတိုင်းထံတော်တော်လေးခံထားရတဲ့ရခိုင်ပြည်နယ်အပါအဝင်မုံတိုင်းထံခံထားရတဲ့ဒေသတွေမှာလူပေါင်း3,000ထက်မနည်းအကူအညီလိုအပ်နိုင်တယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးသံတမန် Tom Andrews ကပေါ်ထူးနေတဲ့ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။
Talking about shelter, food, drinking water, medical services, sanitation, 5.4 million people.
Mia Tangin, Asa Asa, Tao Ye, Sewa Ne, Mingla Sanitwe, Yebo, Lu Anide, Lu Duga, Pyo Thoraba, Mong Nain Phyat Thoraya Lan Chang Ma, Lu Bang Nga Than, Le Thin Lao Shi Me, Lu Khan Man Tha Pi Do, Thong Than Thet Ma Ne Ga Ro, Mong Nain Ye Dai Yai A Chu Sa Chang, Lu Da Jin Sa Na Re Aku Ni Re Yebo, Lu Anide Me, Lu Khan Man Ya Re A Chang, Myanmar Naingan Lu Khwin Ye San Ya Kula Tam Ga Thu Tan Tam Tom Andrews Ga Pyo Cha Thoraya Phit Par De.မောခါမုံတိုင်းကြောင့်စစ်တွေမြို့မှာအကြီးအကျယ်ပျက်စီးသွားတဲ့အခြေအနေမြေနိမ့်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေကရိုဟင်ဂျာယာနဲ့ချီတေဆုံးနိုင်နေဆိုတဲ့ကနဦးသတင်းတွေလည်းရထားတယ်လို့သူကပြောကြားသွားပါတယ်။ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ကလေးသင်ငယ်များစောင့်ရှောက်ရေးအဖွဲ့ UNICEF နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR တို့ကအကူအညီပေးနိုင်ရေးအတွက်စစ်ကောင်စီကိုတောင်းဆိုထားပြီးတော့ပုံထုံးနေ့အထိတော့ခွင့်ပြုချက်မရသေးဘူးလို့ပြောကြားပါတယ်။ မောခမုံတိုင်းကြောင့်ရန်ကုန်တိုင်း၊ပဲခူးတိုင်း၊မန္တလေးတိုင်း၊စကိုင်းတိုင်း၊အေရဝတီတိုင်း၊ရခိုင်ပြည်နယ်၊မွန်ပြည်နယ်၊ရှမ်းပြည်နယ်စတဲ့ပြည်နယ်နဲ့တိုင်းတွေမှာလူနေအိမ်4000ကျော်၊သာသနိကအဆောက်အဦ300ကျော်ဖုံးတော်ကြီးကျောင်း60နီးပါးပျက်စီးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒေသခံပြည်သူ48ယောက်သေဆုံးခဲ့တယ်လို့လည်းစစ်ကောင်စီရဲ့မေလ18ရက်နေ့စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးဆောင်ရွက်သူတွေအပြောအရာကတော့သေဆုံးသူရာခိုင်ရှိပါတယ်ရှင်။
မြန်မာစစ်တပ်ဟာ2021ခုနှစ်ဖေဖော်ဝါရီလအာဏာသိမ်းပြီးတဲ့နောက်စစ်လက်နက်ပစ္စည်းနဲ့စစ်လက်နက်ကုန်ကြမ်းပစ္စည်းအနည်းဆုံးဒေါ်လာ10,000ဘူးတင်သွင်းခဲ့ပြီးဂျက်တိုက်လေယာဉ်တွေအပါအဝင်စစ်လက်နက်ပစ္စည်းထောက်ပံ့ပေးနေတဲ့ရုရှားနဲ့တရုတ်ဟာမြန်မာအတိုက်ခံတွေကိုနှိမ်နင်းနေတဲ့စစ်ကောင်စီကိုအကူအညီပေးနေတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Twin Andrew ကဗိုလ်ထူးနေကပြောလိုက်ပါတယ်အာဏာသိမ်းမြန်မာစစ်ကောင်စီဟာရုရှားလို့မီ35ရဟယင် MIG 39ဂျက်တိုက်လေယင် YAK 130လေယင်တွေတရုတ်လုံ KH ဂျက်တိုက်လေယင်တွေအသုံးပြုပြီးစစ်အုပ်ချုပ်ရေးကိုစန့်ကျင်နေတဲ့အတိုက်ခံတွေနဲ့ကျောင်းစေကန်းအပါအဝင်အရတားအဆောက်အုံတွေကိုတိုက်ခိုက်နေကြောင်းဒါအပြင်သခိုင်းတိုင်းကမ်ဘလူးမှာကလေး40အပါအဝင်လူ160ကျော်သေဆုံးခဲ့ရတဲ့လေကျောင်းတိုက်ခိုက်မှုမှာရုရှားလို့ရက်130နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့မနေ့ကကုလသမဂ္ဂဌာနချုပ်မှပြောဆိုသွားပါတယ်ရုရှားကနေဒေါ်လာ406တန်ဘူတရုတ်ကနေဒေါ်လာ268တန်ဘူဝယ်ယူတင်သွင်းခဲ့တယ်လို့မြန်မာစစ်တပ်အတွက်စစ်လက်နက်ပစ္စည်းတင်ပို့ရာမှာစင်ကာပူဟာအရေးပါတဲ့ဂျားခံနေရဖြစ်ပြီးဒါဇင်နဲ့ချီတဲ့လက်နက်ကုမ္ပဏီတွေရှိကနေဒေါ်လာ254တန်ဘူစင်ကာပူကနေတဆင့်မြန်မာစစ်တပ်ကိုပေးသွင်းခဲ့တယ်လို့ဖော်ပြထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲမှာမျှော်လင့်မထားလောက်အနိုင်ရခဲ့တဲ့ Move Forward ပါတီခေါင်းဆောင်ကတခြားပါတီခုနှစ်ခုနဲ့အတူညွန်ပေါင်းအစိုးရဖွဲ့နိုင်ဖို့အခြေအနေကောင်းပြီလို့ပြောကြားလိုက်ပါတယ်ထင်ရင်ပြီးတော့မျှတတဲ့အစိုးရတရားဖွဲ့နိုင်အောင်လို့နောက်ထပ်ပါတီတွေရဲ့ထောက်ခံမှုရမယ်လို့အခိုင်အမာယုံကြည်တဲ့အကြောင်း Move Forward ပါတီခေါင်းဆောင် Peter Limcha ရိုအင်လက်ကသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်
Press conference is to ensure the public that my coalition is firmly taking shape. There's momentum.
ညီမအစိုးရဖွဲ့နိုင်ဖို့အတော်လေးရုံလုံးပါနေပြီဆိုတာကိုဒီပြည်သူလူထုကိုအာမခံပြောချင်ပါတယ်။သူဝင်ကြီးချုပ်ဖြစ်လာတဲ့နေ့ရောက်တဲ့အထိရှင်းလင်းပြတ်သားတဲ့လမ်းပေါ်မှာအရှိအဟုန်နဲ့ဆက်ဆက်ပြီးတော့သွားနေပါပြီလို့ Move Forward Party ခေါင်းဆောင် Peter Limcha ရိုအင်လက်ကပြောကြားခဲ့တာပါ။သူပါတီနဲ့အတူညွန်မောင်းဖွဲ့မဲ့ပါတီခုနှစ်ခုကကောင်းဆောင်တွေနဲ့အတူဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြီးတော့စီလုံးမှုရှိတယ်ဆိုတာကိုလည်းပြသခဲ့ပါတယ်။လွှတ်တော်အမတ်နေရာ900ရှိတဲ့အောက်လွှတ်တော်မှာလောလောဆယ်အထိညွန်မောင်းဖွဲ့မဲ့ပါတီ၈ရက်ပေါင်းရင်လွှတ်တော်အမတ်313ရောက်နေရာရှိမှာဖြစ်ပါတယ်။မေလ14ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာလူငယ်အများစုရဲ့ထောက်ခံမှုနဲ့ Move Forward Party ဟာအမတ်နေရာအများစုနဲ့အနိုင်ရခဲ့တာပါ။အမတ်နေရာဒုတိယအများဆုံးရထားတဲ့ပွေထိုင်းပါတီလည်းညွန်မောင်းအစိုးရဖွဲ့ဖို့သဘောတူထားတဲ့အထက်မှာပါဝင်ပါတယ်။ဒါပေမဲ့ရှစ်ပါတီခေါင်းဆောင်တွေမေလ22ရက်နေ့မှာလက်မှတ်ထိုးကြမယ်။ညွန်မောင်းဖွဲ့ရေးနားလည်မှုစာချုပ်လွှာ MOU ပါအချက်တချို့နဲ့ပတ်သက်လို့တော့ပွေထိုင်းနဲ့ Move Forward ကြားမှာသဘောထားကွဲမှုတွေရှိနေပါတယ်။ထိုင်းတော်ဝင်မိသားစုတွေအပေါ်ဝေဖန်ရင်2003ကနေ15နှစ်အထိထောင်ချခံရနိုင်တဲ့လေမက်ဂျစတီဥပဒေကို Move Forward ပါတီကပြင်ဆင်မဲ့အစီအစဉ်အပါအဝင်တချို့ကိစ္စတွေကိုပွေထိုင်းပါတီကပြင်းပြင်းထန်ထန်ကန့်ကွက်တယ်လို့ပါတီကောင်ဆောင်ကသတင်းစာရှင်းလင်းပွဲမှာပြောကြားသွားတာကိုလည်းဘန်ကောက်ပို့သတင်းစာထဲမှာကိုးကားဖော်ပြပါတယ်ရှင်
။ကဘာတဝမ်းလူသုံးများတဲ့ TikTok လူမှုကွန်ရက်အသုံးပြုခွင့်အမေရိကန်ပြည်ထောင်စုမွန်တာနာပြည်နယ်မှာတရားဝင်တားမြစ်လိုက်ပါတယ်။လူမှုကွန်ရက်ပေါ်မှာရုပ်သံဖိုင်အတိုလေးတွေတင်ကြတဲ့တရုတ်ကုမ္ပဏီပိုင်း TikTok လူမှုကွန်ရက်အသုံးပြုခွင့်တားမြစ်တဲ့ဥပဒေကြမ်းကိုမွန်တာနာပြည်နယ်အုပ်ချုပ်ရေးမှူးGear Guy 40ကနေပြီးတော့မနေ့ကလက်မှတ်ရေးထိုးလိုက်တာကြောင့် TikTok တရားဝင်ပိတ်ပင်တဲ့ပထမဦးဆုံးပြည်နယ်ဖြစ်သွားပါတယ်။မွန်တာနာပြည်နယ်နယ်နိမိတ်အတွင် TikTok အသုံးပြုခွင့်ပိတ်ပင်ရုံသာမက TikTok App ကိုဒေါင်းလုဒ်လုပ်နိုင်တဲ့ Google Play နဲ့ Apple Store တွေကိုကပိတ်ပင်သွားမှာဖြစ်ပြီး2024ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာဒီပိတ်ပင်ချက်စတင်အသက်ဝင်မှာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ကြာတာပရင်းနေ့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုကျွန်တော်နဲ့မတ်စုမြတ်မွန်တို့ကပြောပြသွားတာပါ။အမေရိကန်ပြည်ထောင်စုဒီ VOAအမေရိကန်အတန်ကနေပြီးတော့ကြာတာပရင်းနေ့အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ပထမအဆုံးအနေနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်အဲ့ဒီအထက်ကကြားရမှာတကူကတော့ရခိုင်ပြည်နယ်မှာမုံတိုင်းတိုက်ခတ်ပြီး အထိနာခဲ့တဲ့နေရာတွေထဲစစ်တွေမြို့ပေါ်နဲ့အနီးဝန်းကျင်ကကျေးရွာတွေကပိုများတယ်လို့ဒေသခံတွေနဲ့ကုညီဆောင်ရွက်သူတွေကပြောပါတယ်။ပုံတိုင်းဝင်ရောက်ပြီးစစ်တွေမြို့နယ်ကရိုဟင်ဂျာတွေအများဆုံးနေထိုင်တဲ့တဲချောင်းကျေးရွာအခြေအနေကို VOA ကတွားရောက်သတင်းယူခဲ့ပါတယ်။ဒီအကြောင်းသတင်းပေးပွဲကိုသတင်းပေးပို့ချက်ကိုအခြေခံပြီးမတ်စုမွန်ကပြောပြမှာပါခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့နယ်ကတဲချောင်းကျေးရွာမှာပြီးခဲ့တဲ့တနင်္ဂနွေနေ့ကဝင်ရောက်တိုက်ခိုက်ခဲ့တဲ့မုံတိုင်းတန်းကြောင့်လူနေအိမ်ကြီးတထောင်ကျော်ပျက်စီးဆုံးရှုံးပြီး10ဦးထက်မနည်းသေဆုံးဒဏ်ရာရသူတွေရှိခဲ့ပါတယ်လို့တဲချောင်းဒေသခံတွေကပြောပါတယ်။မုံတိုင်းဝင်ရောက်လာခရဲကဖုန်လိုင်းဆက်သွယ်လို့မရတော့ဘဲအခုဆိုရင်နေအိမ်အလုံးနီးပါးပျက်စီးကုန်လို့စားတောက်နေထိုင်ရေးအခက်တွေ့နေတယ်လို့တဲချောင်းဒေသခံတဦးကပြောပါတယ်။
ဘုံတိုင်းတိုက်ပြီးတာနဲ့ကျွန်တော်တို့နံပါတ်1ကြတော့ဖုန်းကဆက်တူလို့မရဘူး။နောက်ပြီးတော့ဆန်ရဲပါတယ်ပေါ့။ဟိုတောက်ဝင်နေတယ်တော်တော်ခက်ခဲတယ်ပေါ့အဲ့ဒါကို။ဆန်ပြီးတော့ဟိုနေဖို့တလီဘတ်ပြီးတော့နေဖို့အမိုးအကာတွေမရှိတာအများကြီး။ဒီမှာရှိတဲ့ဟိုကုန်တင်နည်းနည်းပစ္စည်းတွေရှိတယ်အဲ့ဒါပစ္စည်းလေးပဲဒီပြီးပြီးတော့ရောက်တယ်။ဒီအရသက်တာပြီးတော့မှရောက်တယ်ဆိုလို့ချင်းလူတွေကသက်တာမယ်လို့ထင်ပါတယ်။တရားရောက်တဲ့ပစ္စည်းတွေကြတော့တထောင်ရောက်တယ်ပေါ့။အဲ့လိုမျိုးဆိုလို့ရှိရင်စင်းရီးသားတွေက၄၅ရက်အထိမှသမီးမစားပြီးဟိမစားပြီးဒီဝါတော့မှအနည်းတက်ရှိတယ်။ရှိတဲ့လူတွေကကြတော့တရားမှာဆေးရောပဲဖြစ်ရှင်းမှာ။ကြံတဲ့လူတွေကကြတော့သူတို့ကတရားသာတရားလာရှာစားတဲ့လူတွေကကြတော့အခုကဆန်ဒီလဲဟိုသတိန်းကြော်ဖြစ်တော့ပါပြီ။အဲ့ဒီစင်းရီးသူတွေကဘယ်လိုဖြစ်မှလဲကြတာ
။မုံတိုင်းတင်ဒေတာတွေမှာဇီယာဆန်တိတ်ကိုကြက်သသိန်းဝင်းကျင်အထိရောင်းချနေကြပါတယ်။အိမ်ဆောင်ပစ္စည်းနဲ့အထွေထွေစားတောက်ကုန်တွေဈေးတက်လာတဲ့အတွက်ဈေးတင်ပြီးတော့မရောကြဖို့ကုညီကယ်ဆယ်ရေးအဖွဲ့တွေကလည်းတိုက်တွန်းနေပါတယ်။မုံတိုင်းတန်းကြောင့်နေအိမ်ပြိုကျပျက်စီးသွားတဲ့တဲချောင်းဒေသခံနောက်တဦးကလည်းစားတောက်နေထိုင်ရေးခက်ခဲနေတဲ့အခြေအနေကိုပြောပြလာပါတယ
်။ကျွန်တော်အိမ်ကပိုသွားတယ်။ကျွန်တော်တို့မုန်းတိဆိုင်နေပါတယ်။နေနေတော့ပိုဝဲလည်းပိုသွားပိုဝဲပြီးတော့ကျွန်တော်စားနေရတာပါ။ဈေးကျော်ကနေပြီးတော့ကျွန်တော်တို့ကအလုပ်ခွင့်မရှိတော့ဘူး။ကျွန်တော်တို့လည်းနေနေတော့မုန်းတိရောက်ပြီးတော့စားရပါတယ်။
ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့ရိုဟင်ဂျာမွတ်စလင်တွေနေထိုင်တဲ့ကျေးရွာတွေမှာမိုခါမုန်တိုင်းတန်းကြောင့်တေဆုံးသူတွေထပ်ပြီးတိုးလာနေတယ်လို့အဲ့ဒီဒေသကိုသွားရောက်ကူညီသူတွေက VOA ကိုပြောပါရယ်မုန်တိုင်းကြောင့်လမ်းပန်းဆက်သွယ်ရေးခက်ခဲပြီးတော့သွားရောက်ဖို့မလွယ်တဲ့အထက်မှာအခုရိုဟင်ဂျာတွေအများစုနေထိုင်တဲ့တဲချောင်းကျေးရွာလည်းပါဝင်ပါတယ်မုန်တိုင်းတိုက်ခတ်ခဲ့ပြီးကတည်းကနေစရာစားစရာမရှိတော့လို့ဒုက္ခရောက်နေကြရပြီးတော့အခုချိန်ထိကူညီကယ်ဆယ်ရေးတွေသူတို့စီကိုရောက်မလာသေးဘူးလို့တဲချောင်းရွာကတူကပြောပါတယ
်ဒီစရိုးတွေဘာတွေရောက်တာမလို့မရှိဘူးနောက်လာလာရင်လည်းလာမယ်ပေါ့ဒီရဲမှာကဒါတရားမှငားရင်လည်းမရှိဘူးစိတ်ဆက်ကြရရတာတော့နေတယ်ဆေရောလို့တူလို့တကယ်ရတယ်အမေတို့ကအမျိုးကရဲရဲကြကားတွေတော့
မြန်မာနိုင်ငံမှာမိုးခါမုန်တိုင်းထံကြောင့်တိုင်းနယ်ပြည်နယ်ဒေသအသီးသီးကလူနေအိမ်ကြီး4000ကျော်ပျက်စီးခဲ့ပြီးတော့သေဆုံးသူက48ယောက်ရှိပါတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းအပြီးလမ်းပန်းဆက်သွယ်ရေးအခက်အခဲနဲ့ဆက်သွယ်ရေးဖုန်းလိုင်းတွေပြတ်တောက်နေတဲ့အတွက်မုန်တိုင်းထံတဲ့ဒေသတွေကအခြေအနေကို VOA အနေနဲ့သိကြားအတည်ပြုနိုင်မှုတော့ခက်ခဲနေပါတယ်ရှင်။
စစ်တွေမြို့တဝိုက်ကမုံတိုင်းတန်တင့်တဲ့အကြောင်းကိုနားဆင်ခဲ့ရတာပါအခုပြောပြမှာတဲ့မုံတိုင်းသတင်းပဲဖြစ်ပါတယ်မိုးခါမုံတိုင်းတန်တင့်တဲ့ဒေသတွေမှာအလူရှင်တွေရဲ့အထောက်ပံ့တွေအလေအလွတ်မဖြစ်ဖို့နဲ့အကျင့်ပြချစားမှုတွေအစဉ်တိုင်းမှာကင်းရှင်းဖို့လိုအပ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေကပြောလိုက်ပါတယ်အခုဆိုရင်နိုင်ငံတကာအဖွဲ့အစည်းတွေဟာခွင့်ပြုချက်မရရှိသေးတဲ့အတွက်ရောက်ရှိမလာလို့အခက်အခဲတွေဖြစ်နေပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါခင်ဗျာ
မုန်တိုင်းတင့်ဒေတာပြန်လည်ထူထောင်ရေးအတွက်ဒေါ်လာသန်းပေါင်းများစွာစီးဝင်လာနိုင်ပေမဲ့အကျင့်ပြတ်ခြားစားမှုတွေကိုမထိန်းနိုင်ဘူးဆိုရင်တော့ပြန်လည်ထူထောင်ရေးကကြာလိမ့်မယ်လို့ရပ်ဖက်ကူညီရေးအဖွဲ့တွေကပြောပါတယ်အလူပစ္စည်းနဲ့ငွေကြေးတွေကိုခြားစားမှုတွေမဖြစ်အောင်တားဆီးဖို့ကတော့ non state actor လို့ခေါ်တဲ့ NGO တွေနိုင်ငံတကာအဖွဲ့အစည်းတွေပုဂ္ဂလိကငွေကြေးအဖွဲ့အစည်းတွေကအဓိကကြာနေတာပါဒါနဲ့ပတ်သက်လို့စစ်တွေမြို့မှာနိုင်ငံတကာအဖွဲ့အစည်းတွေကိုအကူအညီပေးနေတဲ့ဦးသိန်းဝေက VOA ကိုအခုလိုပြောပါတယ်
ကျွန်တော်တို့က local authority တွေကလည်းတနေပြီးတော့ collection အများများလာပဲအများများလည်းနေပြီးတော့မှဒီထဲမှာနေဆက်တဲ့လူတွေ vulnerable တွေတကယ်ဟိုတကယ်မို့လို့ဒီရောင်းတင်ရထိုက်တဲ့လူတွေကမရဘူးရတဲ့လူတွေကလည်းတနေပြီးတော့ဘယ်လိုဖြစ်လဲဆိုလို့ရှိရင်အဲ့ဒီပစ္စည်းကြီးရတာဒါပေမဲ့ဆော့စရာမရှိဘူးမောင်းစရာမရှိဘူးဆိုတော့အဲ့ဒီဟာတွေအားလုံး local authority ဆီလက်ပြန်ပြီးတော့ဟိုရောက်တဲ့သဘောရှိတယ်ပေါ့နော်အဲ့ဒါဆိုဘာမှမကြည့်ဘူး
နိုင်ငံတကာ NGO တွေအနေနဲ့ project တစ်ခုကိုလုပ်တဲ့အခါမှာကနဦးလိုအပ်ချက်စမ်းစစ်မှု need assessment ကနေ project တစ်ခုလုံးမှာမြေပြင်နဲ့တသားတည်းမကျတဲ့လုံဆောင်မှုတွေအပေါ်ရဲ့အစီရင်ခံတင်ပြချက်တွေကင်းရှင်းဖို့ရပ်ဖတ်ဖွဲ့စည်းတွေကအကြံပြုပါတယ်ငါးဘန်းပိုက်တွေပေးတာလှေတွေပေးတာတာတမန်တွေဆယ်ပေးတာဒါတွေကစီမံခန့်ခွဲမှုအားနဲ့ရင်အားဆိုင်ထုတ်မှုမရှိရင်ရုပ်ပြအစ်စ်မှာပဲရပ်တန့်နေလိမ့်မယ်လို့သူတို့ကအကြံပြုကြတာပါအခုဆိုရင်လူပစ္စည်းတွေရာတင်ရထိုက်သူတွေစီရောက်ဖို့ပြန်လဲထူထောင်ရေးကော်မတီကိုရခိုင်ကနေရာအနှံ့မှာခက်မြမြဖွဲ့စည်းနေပါတယ်အလူရှင်နဲ့လိုအပ်သူကြားမှာဂျာကန်အဖွဲ့တစ်ခုအနေနဲ့သူတို့ကဆောင်ရွက်ကြမှာပါဒါကအကျင့်ပဲခြားဆားတာတွေကိုတနည်းတဖုံဖြေရှင်းနိုင်လိမ့်မယ်လို့ဦးသိန်းဝေကပြောပါတယ်အဲ
့တော့အဲ့ဒီပြန်လဲထူထောင်ရေးကော်မတီကိုကူညီပြီးတော့တောက်ချက်နဲ့ GDN နဲ့အတူတူမှာအဲ့လိုနေတဲ့ပေါင်းစုံရခိုင်ပြည်နယ်မှာအဲ့လိုလိုက်ပြီးဖွဲ့နေတယ်ဆိုသူတို့ကအဲ့ဒီမှာလည်းအဲ့လို list လုပ်တယ်စာရင်းတွေလုပ်တယ်အမှန်တကယ်ကဘယ်သူကရတဲ့လဲအဲ့ဒီချိန်မှာနေပြီးတော့ဘသူကနေပြီးတော့အမှန်တကယ်ပြစ်စီလို့မခင်ဗျားတို့ကပြန်ပြီးပြလာချူကုန်လိုက်တဲ့အဆင့်ရှိတာဒီလူတွေကနေပြီးတော့လုံးဝပြန်လာမထူနဲ့ကြောင်ကြောင်နေပြီးတော့တို့ကနေပြီးတော့ရလာတဲ့နေပြီးတော့ပြစ်စီတဲ့ဖြစ်ဖြစ်ပိုက်ဆံတဲ့ဖြစ်ဖြစ်အဲ့ဒီနေပြီးတော့ကြားနိုင်တဲ့လူတွေကနည်းနည်းနောက်ဆုတ်ပြကြပါဟိုတစ်ဖက်ကနေပြီးတော့လိုအပ်တဲ့လူတွေကိုပဲနေပြီးတော့ယူချပါဆိုပြီးတော့နေပြီးတော့အခုနေပြီးတော့အဲ့ဒီ UAE ကနေပြီးတော့ဒီသူတို့တွေနေပြီးတော့ဂျွာတွေမှာဆင်းပြီးတော့အဲ့လိုစီးအောင်လာလို့ရှိတယ်ဆိုတော့
အခုတော့နိုင်ငံတကာအဖွဲ့အစည်းတွေဟာမုန်တိုင်းသင့်ဒေသတွေစီသွားဖို့ခွင့်ပြုချက်မရသေးပါဘူးအဓိကလိုအပ်နေတဲ့ပလတ်စတစ်မိုးကစားတွေတော့မပေးပို့နိုင်သေးလို့အများစုကအကာအကွယ်မဲ့နေထိုင်နေရပါတယ်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာဦးပေါင်းဆောင်ရေးရုံးရဲ့ပြောရေးဆိုခွင့်ရှိသူပီအက်ဘရောင်းကတော့သူတို့အနေနဲ့မုန်တိုင်းသင့်ပြည်သူတွေစီလွတ်လွတ်လပ်သွားလာခွင့်ရဖို့သက်ဆိုင်ရာအဖွဲ့အစည်းတွေအားလုံးနဲ့ဆက်သွယ်ထားတယ်လို့ရိုက်တာသတင်းဌာနကပြောပါတယ်ဘုတ်တုံမတိုင်ငယ်အရေးပေါ်တက်ခဲ့ပစ္စည်းတွေထောက်ပံ့ပေးနိုင်ဖို့ကအရေးကြီးတယ်လို့လည်းသူကပြောခဲ့တာပါ။မြောက်ဦးမြို့မှာတော့နိုင်ငံတကာအဖွဲ့အစည်းတွေရောက်နေပေမဲ့လှုပ်ရှားဆောင်ရွက်တာမရှိသေးကြောင်းဒေသခံဦးကျော်ဇော်ဝေက VOE ကိုပြောပါတယ
်။ဝင်လို့မရတာတော့ဒါကတာဝန်ရှိတဲ့အစိုးရဘက်နဲ့တော့ဆိုင်လိုက်မယ်ထင်နေကြ။ကျွန်တော်တို့အဲ့ဒါတော့ကျွန်တော်တို့ဘာမှဟောမသိဘူး။တော်တော်ဆရာတော့ ICIC တို့လေးရှိနေတယ်ဒါပေမဲ့ ICIC တို့ကလည်းအလုပ်လုပ်တာတော့လောလောဆယ်တော့မတွေ့သေးဘူးကြ။သူကနိုင်ငံခြားသားတို့ဘာတို့ကအစဒီမှာဟောအကားတွေနဲ့တော်လာနေတာတော့တွေ့တယ်ဒါပေမဲ့သူတို့ကကျွန်တော်တို့ဒီဒုက္ခသည်တွေကိုလိုက်ပြီးတော့ဟောပြည့်အခုလက်ရှိပုံတိုင်းတန်တွေကိုတော့လိုက်ပြီးတော့ဟောဖြစ်တာတော့မရှိသေးဘူးအဲ့ဒါဌာနဆိုင်ရာကလည်းကျွန်တော်တို့ဒီ EPC ပေါ့နော်ဒီလျှက်စစ်ဌာနကလည်းအဲ့ဒီကျိုးတွေပါတယ်အကုန်လုံးဘာမှလိုက်မသိနိုင်သေးဘူးတိုင်းတွေပါတယ်ကျိုးပြတဲ့ဥစ္စာမထူထောင်နိုင်သေးဘူး၎င်းတို့ပဲအဲနောက်ဟောဘောဖုန်းဆက်တွေကဖုန်းလိုက်ပေါ့ဗျာအဲ့ဒီဖုန်းလိုင်းကလေကျွန်တော်ဖုန်းကြိုးတွေပြန်ကျင်းနေတယ်ဗျာလမ်းပေါ်မှာအားရတဲ့ကလေမသိနိုင်သေးဘူးဌာနဆိုင်ကလည်းအလုပ်မလုပ်တာလားဘာလားတော့မသိဘူးဗျာ
ဇာကလာမျိုးသားညီညွတ်ရေးဆိုရ NUG ကတော့ရခိုင်ကမုံတိုင်းနဲ့ပြည်သူအတွက်ကြက်သိန်း1000ကိုရခိုင်မျိုးသားအဖွဲ့ချုပ် ULA ကတစ်ဆင့်လှူဒန်းထားပါတယ်စိုက်ကလုန်းမူခါကြောင့်သေဆုံးခဲ့ရတဲ့အရေးအတွက်ဟာဒီနေ့မေလ18ရက်နေ့အထိဆိုရင်48ဦးရှိသွားပြီလို့စစ်ကောင်စီဘက်ကထုတ်ပြန်ထားပါတယ် NUG ရဲ့စည်ရေးအရဆိုရင်တော့ရခိုင်စကိုင်းမကွေးရန်ကုန်အေရီမန္လေးနဲ့ရှမ်းမှာတည်ဆုံတဲ့အရေးအတွက်ဟာ499ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
မိုးခမုန်တိုင်းနောက်ဆက်တွဲသတင်းကနေပြီးတော့မိုးသက်လေပြင်းထန်ခံရတဲ့စစ်ပြေးဒုက္ခတွေအကြောင်းပြောပြခြင်းပါတယ်စကိုင်းတိုင်းကမ်းဘလူမြို့နယ်ချက်ကုန်းကျေးရွာကစစ်ရှောင်တဲတွေနေတဲ့တဲကိုမိုးကြိုးထိမှန်ပြီးအသက်30ဝန်းကျင်ရှိတဲ့စစ်ပြေးရှောင်အမျိုးသားတဦးတည်ဆုံသွားတယ်လို့ဒေသခံတွေကပြောပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါခင်ဗျာ
ကမ်းဘလူမြို့နယ်ဇီကနာကျေးရွာအုပ်စုကကျေးရွာတွေဟာစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ကြောင်းတွေမကြာခဏဝင်ရောက်လို့ရှိတာကြောင့်ဒေသခံတွေဟာကျေးရွာတွေထဲမှာမနေရကြပဲတောထဲမှာပဲတဲအင်္ဂလေးတွေစောက်ပြီးနေကြပြီးစစ်ဆောင်နေကြရတာဖြစ်ပါတယ်မေလ16ရက်နေ့ညနေပိုင်းကမိုးသက်လေပြင်းကျပြီးမိုးကြိုးပစ်တဲ့အတွက်ချက်ကုန်းကျေးရွာကစစ်ဆောင်နေတဲ့တဲကိုမိုးကြိုးထိမှန်တာမှာအသက်30ဝန်းကျင်အမျိုးသားတဦးတည်ဆုံးခဲ့တယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ဒေသခံတဦးကပြောပါတယ်
။ဒီကနေ့ပိုင်းမှာမိုးသက်လေပြင်းကျပြီးတော့မှချက်ကုန်းကြီးရွာပေါ့ဗျာဒီနာအုပ်စုရွာထဲမှာဦးပြစစ်ဆောင်ကစစ်ဆောင်တဲဗျမိုးကြိုးပြစ်ပြမလောင်မိချတာပေါ့အသက်30တယောက်တည်ဆုံးသွားတယ်ထုံသွားတဲ့လူကတော့မောင်တော်မိုင်းနေဗျအဲရလည်းအခုပြကြသွားတယ်ကျွန်မအိမ်မှာကျွန်တော်တို့မိုးရွာလေးတူတောက်လေးဖြစ်တယ်လေ
ဇီကနာကျေးရွာအုပ်စုကရွာ၄ရွာစလုံးဟာနေမီရှင်းလေးရေးစစ်ကြောင်းနေကြောင်းရွာထဲမှာမနေရကြတော့ပဲတောထဲမှာပဲစစ်ဆောင်နေကြရတာအတော့ကိုကြာနေပြီဖြစ်တယ်လို့ဒေသခံတွေကပြောပါတယ်မိုးသက်လေပြင်းကြောင့်စစ်ပေးရှောင်တွေနေထိုင်ကြတဲ့တက်ကယ်မိုးတဲတွေအလုံးတရာကျော်လောက်ခေါင်းမိုးလန်တာတွေနဲ့ပြုတ်ပြက်တာတချို့ရှိခဲ့တဲ့အတွက်ပြန်လည်ပြုတ်ပြင်နိုင်ဖို့စ조사နေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေသူကဆက်ပြောပါတယ်
ကျွန်တော်တို့ဒီဒီကနာအုပ်စုကျွန်တော်တို့၄ရွာကတော့အကုန်လုံးရွာပြင်မှာရေးထွက်နေကြတာပါဗျာ ကျွန်တော်များများဆံမကျွန်တော်တို့အေးအလုံးတရာကျော်လောက်ပြတ်တယ်ဗျာကျွန်တော်တို့အဲ့ဒါတွေကိုအခုပြန်ပြီးတော့မှအခုစကျွန်တော်ကိုယ်တိုင်ဒါအဲ့မှာတဏှာရိတ်ခါပိုင်းရောအမိုးခါပိုင်းရောအခုဒါတက်တက်ကြရှာနေရတဲ့ဆံမရတဲ့နေရာနေဝင်ပြီးတော့မှပြန်ပြီးတော့မှမူပေးဖို့ရတက်ကြရလဲကျွန်တော်တို့၄ထောင်လောက်ဖြစ်နေတာဆိုတော့လေ
စီကနာအုပ်စုအပါဝင်ကမ်ဘလူတောင်ဘက်ချမ်းကခြေရွာတွေကိုမေလ18ရက်နေ့မှာစစ်ကောင်စီတပ်တွေကစစ်ကြောင်းလေးကြောင်းနဲ့အင်အားအလုံးအရင်တုံးပြီးနေမြေရှင်းလင်းရေးလုပ်နေတာကြောင့်စစ်ဘေးရှောင်တွေဟာနေရာတနေရာပြီးတနေရာရွှေ့ပြောင်းစစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။အပြည်လာဇမိုင်းကနေအခုမေလလယ်အထိကမ်ဘလူမြို့နယ်ကိုစစ်ကောင်စီရဲ့စစ်ကြောင်းတွေအမြဲမပြတ်နေမြေရှင်းလင်းရေးဝင်နေတာကြောင့်စစ်ဘေးရှောင်အရေးအတွက်ကတဖြည်းဖြည်းပိုတိုးလာနေတာပါ။ကမ်ဘလူတောင်ဘက်ချမ်းမှာဇီကနာကျေးရွာအုပ်စုအပါအဝင်ရွာပေါင်း80ဝန်းကျင်လောက်စစ်ဘေးရှောင်နေကြပြီးကမ်ဘလူမြို့နယ်တစ်ခုလုံးမှာစစ်ဘေးရှောင်အရေးအတွက်ဟာ9000ဝန်းကျင်အထိရှိနေပြီလို့စစ်ဘေးရှောင်တွေကိုကူညီနေကြတဲ့အဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
။စကိုင်းတိုင်းနယ်ကစစ်ဘေးရှောင်တွေအကြောင်းကိုကြားခဲ့ရတာပါ။အဲ့ဒီနောက်ကရင်အမျိုးသားအစီယုံတပ်မဟာတုံထိန်းချုပ်ရနယ်မြေကရင်ပြည်နယ်ညောင်လေးပင်ခရိုင်မုံမြို့နယ်တဲကညောင်မင်းသားကြီးပါကပြည်သူတွေကိုစစ်ကောင်စီတပ်တွေကဖမ်းဆီးတပ်ဖြတ်မိရှုခဲ့ရာလူ20သေဆုံးခဲ့တယ်ဆိုတာကိုအတည်ပြုနိုင်ပြီလို့ KNU ကမနေ့ကသတင်းထုတ်ပြန်ပါတယ်။တချို့ရွာသားတွေလည်းအလားတူဖမ်းဆီးခေါ်ဆောင်ခြင်းခံရပြီးပျောက်ဆုံးမှုတွေရှိနေတယ်လို့ဆိုပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးမာကနေထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်အတွင်းကကရင်မျိုးသားအစည်းအရုံးတပ်မဟာတုံထိတ်ချုပ်နယ်မြေဖြစ်တဲ့ညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာမေလဒုတိယပတ်ကစပြီးကရင်မျိုးသားလူမျိုးရေးထက် KNL နဲ့စစ်ကောင်စီတပ်တွေဖြစ်တဲ့ခမရ599ခလာရ83အမတ်6စစ်စင်ရေးကုကဲမှုလက်အောက်ခံခလာရ84တပ်မ99လက်အောက်ခံတရင်ဖြစ်တဲ့ခမရ15တို့နဲ့တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီဘက်ကဗိုလ်ကြီးတဦးပါဝင်5ဦးကြဆုံးခဲ့တယ်လို့ဆိုပါတယ်။အဲ့ဒီဒေသတွေကညောင်မင်းသားကျေးရွာကလူလူတွေကိုတော့စစ်တပ်ရဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလူသားတိုင်းလုတ်ပြီးဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်။ဒီနောက်မှာတော့ညောင်မင်းသားကျေးရွာမှာလူတွေကိုတတ်ဖြတ်ပြီးပြီးချုပ်သွားခဲ့ကြောင်းအခုဆိုရင်လူ20သေဆုံးတာကိုအတည်ပြုနိုင်ပြီဖြစ်ကြောင်းကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကအခုလိုပြောပါတယ
်။ညောင်ပင်သာဘက်ကဖြစ်တဲ့ကိစ္စကကျွန်တော်တို့လက်ရှိတက်ပြန်လာတဲ့20ဦးပေါ့နော်။ဟိုဒီပြေနောက်ဆက်တွဲတဲ့ဒင်းကတော့ကျွန်တော်တို့မရသေးဘူး။ဒါဆိုဖန်ဆီးမှုတွေကတော့ဟိုနည်းနည်းလေးအခြားနေရာမှာလည်းပါလာတဲ့သဘောတော့ဒီ။ဟိုညောင်ပင်သာယွာအပြင်ခြားသောဘီကောင်းကျင်ကယွာလေးသာလို့ခြားသောမြို့နယ်ကယွာလေးမှာလေဟိုတင်းနေတော့ဖြစ်နေတယ်ကျွန်တော်တို့ဒီမှာလည်းတင်းနေကြောက်တော့ပေါ့နော်ဒီကိစ္စလေးနဲ့ဟိုလိုလူတွေဖန်ဆီးနေနေမှာလည်းဟိုဒီနေ့ပုံများလာတဲ့ပုံတော့ပြည့်ဟုတ်ကဲ့
အဲ့ဒီမုံမြို့နယ်ထဲမှာတော့တောင်ပိုင်းတိုင်းစစ်ထာနာကျုပ်ရဲ့ဖြူဟာမှုဘုံမူကြီးအောင်စိုးမင်းကစီမံချက်ကိုတိုက်ရိုက်ကုတ်ခဲ့ပြီးကျောက်ကြီးဖြူဟာကဖြူဟာမှုဘုံမူကြီးနေထက်အောင်ကဥဆောင်ခဲ့တာဆိုပြီး KNU ကသတင်းထုတ်ပြန်ပါတယ်။ကရင်ပြည်နယ်အတွင်းညောင်ပင်သာကျေးရွာမှာအသက်5နှစ်6နှစ်9နှစ်စီရှိကြတဲ့ကလေးငယ်3ဦးပါဝင်ကလေး4ဦးစုစုပေါင်း20ဦးတပ်ဖြတ်ခံခဲ့ရတာပါ။အခုဆိုရင်ညောင်ပင်သာရွာအပြင်တခြားကျေးရွာတွေကလူလူတွေကိုလည်းစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာတွေများလာတယ်လို့လည်း KNU ကဆိုပါတယ်။အဲ့ဒီတရင်တက်ဖွဲ့တွေကပဲတခြားရေအိုးစင်ရွာကရွာသား3ဦးနောက်ထပ်တခြားရွာက4ဦးကိုလည်းဆက်လက်ပြီးဖမ်းဆီးထားပြီးဘယ်နေရာကိုရောက်နေတယ်လဲဆိုတာမသိရသေးဘူးဆိုပြီးမိသားစုတွေကပြောပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကတက်မကိုကိုလက်အောက်ခံတရင်ခမရ15အမတ်6စစ်စင်ရေးကုကဲရေးဌာနချုပ်လက်အောက်ခံတရင်ခလာရ84တောင်ပိုင်းတိုင်းစစ်ဌာနချုပ်တောင်ငူလက်အောက်ခံတရင်ခလာရ83ဇရက်ကြီးခမရ599မုံတက်မလေးလေးလက်အောက်ခံတက်ရင်နေနဲ့ကရင်မျိုးသားလွတ်မြောက်ရေးတက်မတော် KNL တက်ရင်ရှစ်ပူပေါင်းတက်တို့ဟာရေအိုးစင်ကျေးရွာနဲ့မိတိုင်တော်ကျေးရွာတွေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒေသခံတွေကထွက်ပြေးနေရပါတယ်လက်ရှိဖြစ်နေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ကစစ်တပ်ဘက်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်နေတဲ့အတွက်ကြောင့်ပါဒီအပိုင်းတွင်ဒေသခံ8000ကျော်ဟာဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့လည်းဒေသရင်းအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင
်။ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေကကျေးရွာသားတွေကိုဖမ်းဆီးတပ်ဖြတ်ပြီးတော့မီးရှို့လိုက်တဲ့အကြောင်း KNU ကအတည်ပြုချက်သတင်းထုတ်ပြန်ထားတာဖြစ်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ
ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပါ။
VOA American
ရဖို့အရေးကြီးတယ်ဒီကနေ့
VOA American တန်ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်ကြားရမှာကတော့မြမအရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီတဲကပထမအဆုံးအနေနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုပထမဆုံးထုတ်လွှင့်ပေးလို့ပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေးခေါ်နဲ့တိုင်းပြည်အခြေအနေတွေကိုစစ်ရေးမူဝါဒကရောင်ပြန်ဟပ်နေပါတယ်။အချိန်အခါအခြေအနေကိုလိုက်ပြီးမြန်မာစစ်တပ်ရဲ့စစ်ရေးမူဝါဒအမျိုးမျိုးပြောင်းလဲနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။စစ်ရေးအယူဝါဒ military doctrine ကိုလက်နက်ကင်တပ်ဖွဲ့ရဲ့လမ်းညွန်မူဝါဒလို့အဓိပ္ပာယ်ဖွင့်ဆိုကြပါတယ်စစ်ကောင်းဆောင်ပိုင်းရဲ့အတွေးအခေါ်နဲ့တန်းပီအခြေအနေကိုစစ်ရေးမူဝါဒကရောင်ပြန်ဟတ်တယ်လို့ဆိုရရှိပါတယ်စစ်ရေးမူဝါဒဟာစစ်တိုက်တဲ့နီလာမဟုတ်ပါဘူးအချိန်အခါနဲ့အခြေအနေကိုလိုက်ပြီးစစ်ရေးမူဝါဒအမျိုးမျိုးပြောင်းလဲတာမို့မြန်မာစစ်တပ်ရဲ့စစ်ရေးမူဝါဒဟာခေါင်းဆောင်ပြောင်းလဲသလိုလိုက်ပြောင်းနေတာတွေ့ရပါတယ်အင်္ဂလိပ်ဖွဲ့စည်းတဲ့တိုင်းရင်းသားတပ်တွေနဲ့ဂျပန်ဖွဲ့စည်းတဲ့ဗမာတပ်မှာစစ်ရေးအယူဝါဒမရှိပါဘူး။လွတ်လပ်ရေးရပြီးဗမာပြည်မှာတပုံထနေတော့တရုတ်ပြည်တွင်းစစ်မှာကွန်မြူနီတရုတ်နီကိုစစ်ရှုံးတဲ့ကူမင်တန်တရုတ်ပြည်တိုင်းရင်းအချို့ရှမ်းပြည်တဲ့ဝင်ရောက်ခုံလုံးတော်မှာမြန်မာတပ်မှာစစ်ရေးအယူဝါဒပေါ်ပေါက်လာတယ်လို့အဆိုရှိပါတယ်။ရန်သူမရှိရင်စစ်အင်အားတိုးချဲ့နိုင်မှာမဟုတ်ဘူးလို့ယူဆတဲ့အတွက်တရုတ်ကိုရန်သူအဖြစ်သတ်မှတ်တဲ့စစ်ရေးအယူဝါဒပေါ်ထွက်လာတယ်လို့မေရီကလဟန်ကဆိုပါတယ်။ဒါပေမဲ့1988ပြည်သူ့အုံကြွမှုကိုစစ်တပ်ကဖျောခွဲလိုက်တဲ့နောက်ပိုင်းမှာတရုတ်ကွန်မြူနီဟာမြန်မာစစ်တပ်ရဲ့ကယ်တင်ရှင်ကြီးဖြစ်လာပါတယ်
။တရုတ်ကွန်မြူနစ်ကိုရန်သူအဖြစ်သတ်မှတ်ချိန်မှာပြည်တွင်းလက်နက်ကင်လှုပ်ရှားမှုကိုရင်ဆိုင်နေရတာမို့မြန်မာတပ်ဟာတိုင်းရင်းသားတပ်တွေကိုလည်းရန်သူအဖြစ်သတ်မှတ်လာပါတယ်။ဘဂဝဗမာပြည်ကွန်မြူနစ်ကတရုတ်အကူအညီရယူနိုင်တာကြောင့်ဘဂဝနဲ့တရုတ်တံကိုဘုန်နေဝင်းခစ်တခစ်လုံးမြန်မာစစ်တပ်လှိမ့်ခံခဲ့ရပါတယ်။ဒါကြောင့်ပထမရန်သူကတရုတ်ကွန်မြူနစ်ဒုတိယရန်သူကတိုင်းရင်းသားလက်နက်ကိုင်စသဖြင့်တတ်မှတ်တဲ့စီရေးအယူဝါဒထွက်ပေါ်လာပါတယ်။တရုတ်ကွန်မြူနစ်ခေါင်းဆောင်ပိုင်းအပြောင်းလဲဖြစ်ပြီးဈေးကွက်စနစ်စတင်ကျင့်သုံးတဲ့အခါဘဂဝကိုအကူအညီပေးတာတွေကိုရပ်ဆိုင်းလိုက်ပါတယ်။တရုတ်ကွန်မြူနစ်ကနိုင်ငံကုန်သွယ်ရေးတိုးမြှင့်ဖို့ကြိုးပမ်းနေချိန်မှာ1988အရေးတော်ပုံဖြစ်ပွားပါတယ်လူထုအောင်ကြွမှုကိုပြစ်ခတ်နှိမ်နှင်းလိုက်တဲ့မြန်မာစစ်တပ်ဟာအပေကံဘဝကိုရောက်သွားတဲ့အတွက်တရုတ်ကွန်မြူနစ်ကိုမှီခိုရတဲ့အဖြစ်ကိုရောက်သွားခဲ့ရပါတယ
်တကယ်တော့1962မှာစစ်အာဏာသိမ်းခြင်းကစပြီးမြန်မာတပ်ဟာလက်နက်ကင်နဲ့နိုင်ငံရေးပါတီသဘောမျိုးဖြစ်လာပါတယ်စစ်ရေးတာဝန်သားထမ်းဆောင်တဲ့စစ်ဗိုလ်နဲ့အရတ်လမ်းနဲ့လက်တွဲပြီးနိုင်ငံရေးလုပ်တဲ့စစ်ဗိုလ်ဆိုပြီးနှမျိုးနှစားကွဲပြားသွားပါလေ။အရတ်ဖက်ရောက်သွားတဲ့စစ်ဗိုလ်ဟာကျွယ်ဝချမ်းသာလာကြတာများပါလေ။တိုက်ပီချွတ်ချုံကြလို့ဖြစ်ပွားတဲ့ရှစ်လေးလုံးလူလူအုံကြွမှုကိုနှိမ်နှင်းလိုက်တဲ့မြန်မာတပ်ရဲ့စစ်ရေးမူဝါဒမှာအရတ်သားနဲ့တိုင်းရင်းသားကိုသာရန်သူအဖြစ်သတ်မှတ်ပါတော့တယ်။အကြိုက်ခံလုပ်တဲ့ပြည်သူလူထုကိုရန်သူအဖြစ်သတ်မှတ်တဲ့စစ်ရေးအယူဝါဒအရာနေပြည်တော်ဆိုတဲ့စစ်တပ်မျိုးတော်ကိုတီဆောက်လိုက်တာဖြစ်ပါလေ
မြန်မာစစ်တပ်အယောင်သွေးပြောင်းမှုဟာအံ့ဩရလောက်စရာပါပဲနိုင်ငံရေးပါတီတွေတော့ဒီလောက်အပြောင်းလဲမများကြပါဘူး1958မိထီလာတပ်မှုများညီလာခံမှာတရားဥပဒေစိုးမိုးရေးဒီမိုကရေစီထွန်းကားရေးနဲ့ဆိုရှယ်လစ်စီးပွားရေးကိုဒုတာဝန်အရေးသုံးပါအဖြစ်ကြီးညာခဲ့ပါတယ်ဒါပေမဲ့ဒီယုံကြည်ချက်ဟာ၄နှစ်သာခံခဲ့ပါတယ်1958တပ်မှုများညီလာခံမှာမယုံကြည်ပါဘူးလို့ကြေညာခဲ့တဲ့တပါတီအာဏာရှင်စနစ်ကို1962တပ်မှုများညီလာခံကယုံကြည်ကြောင်းကြေညာပါတယ်။အာဏာရဖို့အတွက်မြန်မာစစ်တပ်ဟာဘာမဆိုလုပ်ရဲကန်ရဲပြောရဲဆိုရဲဖြစ်လာပါတယ်။ 1988ရေးတော်မှုကြောင့်တပါတီနိုင်ငံရေးစနစ်ပြည့်စည်သွားပြီးစစ်အစိုးရတက်လာပါတယ်အဲ့ဒီအခါမှာတပါတီအာဏာရှင်ခက်26နှစ်လုံးမယုံကြည်ပါဘူးဆိုပြီးဝေဖန်ရှုတ်ချခဲ့တဲ့အရင်းရှင်ဈေးဝက်စည်းဝါးရေးကိုယုံကြည်ပါတယ်လို့မြန်မာစစ်တပ်ကကြေညာပြန်ပါတယ
်မြန်မာစစ်တပ်ရဲ့အစဉ်အလာကိုကြည့်ရင်ခေါင်းဆောင်ပိုင်းရဲ့အကျိုးစီးပွားနဲ့ရည်တည်ချက်ကိုလိုက်ပြီးယုံကြည်ချက်အမျိုးမျိုးအယောင်အသွေးအမျိုးမျိုးပြောင်းလဲလာတာကိုတွေ့နိုင်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာစစ်အစိုးရအကျိုးစီးပွားကိုပျော်ပြောင်းစွာကာကွယ်နိုင်တဲ့အတွက်စစ်တပ်ကရန်သူလို့သတ်မှတ်ထားတဲ့အယတပါတီတွေအနာရအစိုးရနဲ့လက်တွဲလာကြပါတယ်။ဒါပေမဲ့အယတကြီးဆိုးတဲ့ NLD အဖွဲ့ချုပ်ရွေးကောက်ပွဲအပြတ်အသတ်နိုင်ပြီးစေအုပ်စုဩဇာအရှိန်အဟွာကြာရှင်းလာမှာကိုတော့မြန်မာစစ်တပ်ကလက်မခံနိုင်ပါဘူး။တကယ်တော့2008အခြေခံဥပဒေဟာစစ်တပ်နဲ့ရန်သူလို့သတ်မှတ်ထားတဲ့အယတတွေကိုညွန်ပေါင်းအစိုးရဖွဲ့စည်းနိုင်အောင်ဖန်တီးထားတာဖြစ်ပါလေ။စစ်တပ်ကပြတ်ထန်းတဲ့နိုင်ငံရေးစနစ်ကိုကျင့်သုံးလာတဲ့အစီအလာရှိတာမို့အရသားတစ်ပိုင်းနေပြီးတော့အစိုးရကလည်းစစ်တပ်ကလက်ခံလိုက်မယ်လို့နိုင်ငံရေးပါတီတွေမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့စစ်ကောင်စီအာဏာသိမ်းတာကိုကြည့်ရင်အရသားနဲ့တိုင်းရင်းသားကိုရန်သူတို့သဘောထားတဲ့စည်ရေးအယူဝါဒမြန်မာစစ်တပ်မှလက်ခံကျင့်သုံးနေတာထင်ရှားပါလေခင်ဗျာ။
ဦးအောင်ကင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်။ဆက်လက်ပြီးကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲစိတ်သစ်ကြောင့်ပေဆုံးမှုလျှော့ချရေးကိုပြောထားပါတယ်။မြန်မာမှာမကြာခင်ကစတွေ့ခဲ့တဲ့ Omicron မျိုးကွဲစိတ်သစ်ကြောင့်ပေဆုံးမှုအနည်းငယ်ဆရှိလာခြင်း၈၀ပေဆုံးနိုင်မှုလျှော့ချနိုင်မှုလှုပ်တင်တာကိုကျန်းမာရေးပညာရှင်တွေကအကြံပြုနေကြပါတယ်။ကူးဆက်ပုံမြန်တဲ့ဒီမျိုးကွဲစိတ် XBB116 ကြောင့်ပေဆုံးမှုလျှော့ချနိုင်မှုအန္တရာယ်ရှိသူတွေတောက်ဆေးတောက်တာအပြင်ဘာတွေလုံးနိုင်ပါသလဲဒီအကြောင်းနယူးယောက်မြို့ဝက်ကော့တိုင်းဆေးရုံကညွှန်ကြားရေးမှူးနဲ့မြမလူနာတွေကိုဖုံးကတဆင့်ကုပေးနေတဲ့ကူးဆက်ယောဂအထူးကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคปมุขดร.เสียดักเนี่ยตัวเราหมู่มามาไม่จากินก็ตรึกได้ที่โควิดโอมิครอนမျိုးကွဲရဲ့မျိုးကွဲစိတ်တဲ့ XBB 1.16 ပေါ့เนาะသူကအရင် Delta လိုမျိုးမျိုးကွဲနဲ့ရှင်လိုက်လို့ရှိရင်ကူးစက်မှုနှုန်းကတော့ပိုများပေမဲ့ပြင်းထန်မှုကတော့ပိုနေတာဒါပေမဲ့လည်းသိဆုံးမှုကတော့တစုံတရာရှိနိုင်သေးတာတွေကိုပြောပြီးမှာဒီတစ်ခါတော့ဆရာကြီးဒီသိဆုံးမှုကိုရှော့ချနိုင်ဖို့အတွက်အဓိကဆွေးနွေးမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းကျွန်တော်တော့လေသတိပြောင်းနေနိုင်မှုဆိုတော့နံပါတ်1ကတော့စီဂျိုသွေးတို့အဝလုံးနဲ့လူတွေကြောက်ကဆေးနေရတဲ့လူတွေကင်ဆာရောဂါတွေတွေကိုခံအားကျနေတဲ့ HIV တို့တခြားတော့အကြောင်းအကျောင်းတွေကြောင့်ကိုခံအားကျနေတဲ့လူတွေဒီလိုလူတွေရောဂါဖြစ်တဲ့ဆိုလို့ရှိရင်စေတော့ပါပထမ48နာရီအတွင်းမှာဥပမာနိုင်ငံမှာလည်းရှိပါတယ်မော်နီပရီယာဖြစ်ပက်စလိုဗီဖြစ်တစ်ခုမဟုတ်တစ်ခုတော့ပါ effective ဖြစ်ပါတယ်နောက်တစ်ခုကတော့ပမာနိုင်ငံမှာတော့ Remdesivir ကတော့တိတ်တော့မရှိပါဘူးဒီနိုင်ငံမှာတော့ Remdesivir ကို IV 3ရက်ပေးလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီ COVID ကုသရမှာသုံးတဲ့ဆေးကိုဆရာတို့ဒီ America ကဆေးုံတွေမှာပေးတာကိုဥပမာနဲ့ပေါ့ဆရာနော်မြန်မာပြည်နဲ့ပါဆက်ပြီးတော့ရှင်းပြပေးလို့ရနိုင်မလားဆရာ
ဥပမာအသက်85နှစ်ဖိုးပြီးဆေးုံကိုပေါင်ချိုးပြီးတော့ရောက်သွားတယ်ဆေးုံအတက်မှာဆစ်လိုက်တော့ COVID ဖြစ်နေတယ်သူကအောက်ဆီဂျင်နဲ့ကောင်းနေတယ်ဒါတကယ်လက်တွေ့ကျတဲ့လူတို့ကိုပြောပြတာပါအဲ့45နှစ်ဒါပေမဲ့ပေါင်က400လောက်ရှိတယ်စီဂျိုလည်းရှိတယ်သွေးတို့လည်းရှိတယ်သူကဘိုင်းနာဖြစ်ဖြစ်တခုခုပေါ့ဆေးရုံသွားတက်လိုက်တယ်ဂျာလည်းမပြဘူးဒါပေမဲ့လည်းဆေးရုံအတက်မှာဟိုကနည်းနည်းလေးနှုံးနေပါကြတယ်ဆက်လိုက်တဲ့အခါကျကိုဗစ်တွေ့တယ်အောက်ဆီဂျင်ကလည်း96 99ရှိတယ်ဒီနိုင်ငံမှာတော့သူတို့ကျွန်တော်တို့ဆေးပေးပါတယ်ဘာလို့လဲဆိုတော့သူတို့ဒီ progress into the severe disease ပေါ့သူတို့ကိုဗစ်ဖြစ်ခဲ့လို့ရှိရင်ဆိုးဆိုးဝါးကြီးတိကျဖြစ်သွားမယ်အဲ့ဒါကိုကာကွယ်ဖို့နှုံးထားတယ်ဒီလို covid positive ဖြစ်တဲ့အချိန်မှာကျွန်တော်ဆေးပေးလိုက်လို့ရှိရင်ကာကွယ်နိုင်ပါတယ်ဆိုတဲ့ data တော
့ဟုတ်ကဲ့ဒီ covid ကုသမှာသုံးတဲ့ဆေးမှာကထိုးစင်းနဲ့စားစင်းနှစ်မျိုးရှိတဲ့အခါကျတော့ဆရာတို့ဒီဆေးုံတွေမှာသုံးတာကတော့
ဟုတ်တယ်ဒီနိုင်ငံမှာတော့ဆေးုံမှာတော့ကျွန်တော်တို့ကတော့တောက်ဆေးမပေးဘူးကျွန်တော်တို့တွေမှာတော့ Remdesivir ဆိုတဲ့ IV ကို၃ရက်ပေးပါတယ်ပမာနိုင်ငံမှာတော့တောက်ဆေးပေးလို့ရပါတယ်ဒီနိုင်ငံမှာတော့ဆေးုံမှာတောက်ဆေးပေးလို့မရဘူးဒီနိုင်ငံ FDA ကရေးထားတယ်ဒီဆေးက outpatient ပဲဆိုတော့ဘယ်သူမှဆေးုံမှာမပေးရဘူး FDA approve မဖြစ်တဲ့ကြောင့် ဒါပေမဲ့ပမာဏငါမဘလို့ agreement လောက်တာလဲဆိုတော့ကျွန်တော်မသိရတဲ့ကြောင့်ကျွန်တော်မပြောချင်ပါဘူး။ဒါပေမဲ့လည်းစေယုံတက်ခဲ့ရလို့ရှိရင်တော့တခြားယောဂအခြေအနေကြောင့်ပဲတက်ရဒါကိုပြီးတင်ပါလိမ့်။နံပါတ်1တစ်ချက်ကစေယုံပေါ်ရောက်လို့အောက်ဆီဂျင်62ရာခိုင်နှုန်းကျရတယ်ဆိုရင်တော့စေးပေးရမှာလားပါ။ဘာစေးပေးတင်တယ်ကျွန်တော်ကရန်ဒဇီဗီရရှိရင်တော့ရန်ဒဇီဗီရပေးပါတယ်။မရှိခဲ့လို့ရှိရင်တော့စတီရိုက်နဲ့အဓိကကတော့စတီရိုက်ပေါ့နော်။ Dexamethasone 6 mg 5 days ပါပဲ။ Maximum 10ရက်ထိပေးလို့ရပါတယ်။တောက်ဆေးဖြစ်အကျော်လေးဖြစ်နှစ်ခုမဟုတ်ဘူးတော့ Dexamethasone ပုံမှန်နိုင်ငံမှာအလွန်တရာမှပေါ်ပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့ဒီ Dexamethasone ညီမညီမတချို့ Dexa လို့ခေါ်ကြတဲ့ဆေးကဆိုးကျိုးရှိတဲ့အခါကျတော့ပေါ့နော်။ဒီတော့ပါအကြံပြုချင်တယ်လေဆရာ
။အရေးကြီးဆုံးတစ်ချက်က Dexamethasone ကို6 mg တဲ့အထက်ကိုပို့ပြီးမပေးပါနဲ့။ကျွန်တော်တို့စီမှာ10 mg နဲ့6 mg ကိုရှင်ပြီးတော့လုပ်တဲ့ clinical data ထွက်ပါတယ်30 mg 3 နဲ့2ရည်ဒီ effective မဖြစ်ပါဘူး plus ဆိုးကျိုးတွေညောင်များစွာကိုရပါတယ် including ဆေးရုံတက်နေတဲ့အချိန်မှာဆီးကျိုးတွေမတရားတက်သွားတာတို့ bacterial infection တွေဟိုအဆုတ်ရောင်တာတို့ pneumonia ဖြစ်တာတို့ဒါတွေပို့ပြီးတော့ရတာကိုတွေ့ပါတယ
်ဟုတ်ကဲ့ဒီ dexamethasone ရဲ့ဆိုးကျိုးအနေနဲ့ကိုခံအားကျတော့တာပေါ့ဆရာနော
်ဟုတ်ပါတယ်ဒါကြောင့်မလို့6 mg daily for ကျွန်တော် 5 ရက်ခန့်နေဆေးရည်ပေးပါမယ်ရှိပါတယ်ဒါ dexamethasone အလုံးပါRendazavir ရှိတယ်ဆိုတော့ကျွန်တော် Rendazavir plus Dexamethasone တို့ကိုတွဲပြီးပေးပါတယ်။အဲ့ဒါဆိုရင်တော့ကျွန်တော်က5ရက်ပဲပေးပါတယ
်။ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအသက်ဆုံးရှုံးမှုကို short ချနိုင်မှုကဒီကုသရမှာသုံးတဲ့ဆီတွေနဲ့ပို့ပြီးတော့ပတ်သက်လာတာပေါ့ဆရာနော်
။ဟုတ်ပါတယ
်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီနောက်ပိုင်းမှာထုတ်တဲ့ကာကွယ်ဆေးတွေကလူတွေအကုန်လုံးဟိုမကူးအောင်ကာကွယ်လို့မရရင်တောင်မှပြင်းထန်မှုသူသဖြင့်သိဆုံးမှုတော့အကုန်လုံးနှီးပါးမှာ short ချနိုင်တာမျိုးတွေ့ထားတဲ့အခါကျတော့နောက်ထပ်ရောဘလို့အကြံပြုချင်တယ်လေဆရာကြ
ီး။အရေးကြီးတာကတော့အရင်တော့ထိုးခဲ့ပြီးတဲ့လူတွေနောက်အသက်ကြီးတဲ့လူတွေအထူးပြင်တော့65နှစ်အထက်လူတွေတစ်နှစ်လောက်မထိုးတော့ဘူးဆိုရင်တော့ထားပါတော့နောက်ဆုံးစီရတစ်လုံးပဲထိုးတာရယ်ဆိုထိုးနိုင်လို့အခြေအနေရှိရင်သွားထိုးပါဒါသေချာဘက်ကိုခောက်ွယ်ပေးပါတယ်နောက်တစ်ခုကတော့အိမ်မှာနည်းနည်းလေးဖျားတယ်နာစီလေးချောင်းဆိုလို့ဆိုစစ်လိုက်ပါသူ antigen test ဆရာလည်းပေါ်ခြင်းသောခြင်း antigen test က negative ဖြစ်လို့ထပ်ပြီးတော့စစ်ချင်ရင်3ရက်တွင်မှထပ်ပြန်စစ်ပါသူကနောက်3ရက်ကျလို့ရှိရင် positive ဖြစ်လာတဲ့ chance အများကြီးရှိတဲ့အတွက်ကြောင့်ပါ positive ဖြစ်တယ်ဆိုလို့ရှိရင်အသက်65နှစ်ကျော်လို့ဆေးတွေကကိုယ်နဲ့လက်လန်းမိတဲ့အနေအထားတစ်ခုမှရှိတယ်ဆိုရင်သက်ဆိုင်ရာဆရာဝန်နဲ့ပြောပြီးတော့တောက်ပါအသက်ငယ်တဲ့လူတွေကတော့ဗာယောဂါမှမရှိရင်တော့မတောက်ပါနဲ့ဒီဆေးတွေကိုတကယ်လိုအပ်တဲ့လူတွေအတွက်ကိုခြံထားပေးလိုက်ပါအသက်ကြီးတဲ့လူတွေမှာခုလောက်မှကိုခံအားမရှိတော့တာလေဆိုတော့ကိုဒီဆေးကိုတောက်လိုက်လို့လေကိုယ့်အတွက်ကဘာမှထူးခြားပြီးလာမှာမဟုတ်ပါဘူးဟိုအသက်40အသက်30ကျန်ကျန်မာမာနဲ့ဗာယောဂါမှမရှိတဲ့လူဆိုရင်ဘာမှမတောက်ပါနဲ့ကောင်းသွားမှာပါဟုတ်တနည်းကကျွန်တော်အသက်30ကျော်အမျိုးသမီးတယောက်ဒီဆေးလိုချင်တယ်ကျွန်တော်ပြန်ငါတော့မရေးပြီဘာကြောင့်လို့ဆိုမလို့အခုအဲ့တော့ဆရာဝန်နေနေရလဲဒါမျိုးကျွန်တော်ခေါ်တော့ ethic လို့ခေါ်တာပေါ့နော်ဆရာဝန်ရဲ့စီကံပေါ့လေ
ကိုချင်တရားဆိုင်ရာစီကံမျိုးဖြစ်တာပေါ့ဆရာနော
်ဟုတ်တယ
်ဆေးပညာရဲ့ကိုချင်တရား
ဟုတ်ပါကိုဆရာဝန်တယောက်ရဲ့
ဟုတ်တယ
်ဆေးပညာရဲ့စောင့်သိရမယ်ကိုချင်တရားပေါ့နော်ဆိုတော့ကိုစီကိုလူနာဟိုမဆေးမီးဖင်မလားတော့ပေါ့လေမလားလဲကျွန်တော်တို့ကကိစ္စမရှိဘူးဒါပေမဲ့ကိုရဲ့ ethic ကိုတော့ကိုထိန်းသိမ်းပါဒီနိုင်ငံမှာလေဟိုပေးလာဆိုပေးကြတာပေါ့ကွယ်ဒီမှာကိုရလူနာကောင်းသွားအမှန်တည်းပြောသူ့သူကောင်းသွားတာကွယ်ဒီစေတောက်လို့ကောင်းသွားတာမဟုတ်ဘူးဒါပေမဲ့အသက်65နှစ်ကျော်ရတဲ့လူဆိုရင်တော့ပေးပါနည်းနည်းလေးဖြစ်တယ်များများလေးဖြစ်တယ်မဆောင်ပါနဲ့သူတို့အနေနဲ့ဖြစ်ခဲ့ရင်စိုးစိုးဝါးဝါးယူရောက်သွားလို့ရှိရင်အဲ့ဒီစိုးဝါးတဲ့အချိန်ကြောင့်လို့ရှိရင်ကျွန်တော်ကပြောနေတဲ့ဈေးတွေတရားရာခိုင်နှုန်းဘယ်သူမှမကောင်းလာနိုင်ပါဘူးဒါကြောင့်မို့ကျွန်တော်ဒီနေ့ဒီချိန်မှာကိုဗစ်ဖြစ်လို့ရှိရင်ကျွန်တော်မှာ risk factor ရှိရင်တော့ကျွန်တော်စေတောက်ပါဘလို့ပဲဖြစ်ဖြစ်ကျွန်တော်ခီးသွားတဲ့အချိန်မှာကျွန်တော်ဒီဆေးကိုယူသွားတယ်အဲ့ဒီနိုင်ငံရောက်ခဲ့လို့ဒီယောဂဖြစ်ခဲ့လို့ရှိရင်ကျွန်တော်သိတဲ့တစ်ချက်ကကျွန်တော်မှာစီးကျိုရှိတယ်သွေးတို့ယောဂရှိတယ်ကျွန်တော်အသက်နေထားရတဲ့ခုဒီ high risk မှာပါတယ်ဒီယောဂဖြစ်လို့ရှိရင်တကယ် high risk ဆိုကျွန်တော် progress ဖြစ်သွားလို့ရှိရင်ကျွန်တော်အတွက်ကဒီဆေးတွေဘာကြီးပဲရှိနေရှိနေပါစေဘလို့မှ guarantee မရှိဘူးသေချာတဲ့တစ်ခုကတော့ဖြစ်ဖြစ်ချင်းချင်းမှာကျွန်တော်တောက်လို့ရှိရင်တတ်တာမယ်မဖြစ်သေးတဲ့အချိန်မှာ appropriate vaccine ကိုထိုးထားလို့ရှိရင်ဒီလိုဆိုးကျိုးတွေကိုကျွန်တော်ကာကွယ်နေတာဆိုတာကိုသိတယ်ဆိုတော့ဒီအချက်နှစ်ချက်ဒီအရေးကြီးဆုံးဘယ်နေရာမှာမဆိုဒီ message ဆာရှိနေတယ်ဆိုရင်ဘာ omicron species ပဲဖြစ်ဖြစ်ပွားတာတော့ပွားမှာပဲအသေးပြောက်ကတော့ဒီလိုနည်းနဲ့ပဲကျွန်တော်ထိန်းလို့ရမှာပါဟု
တ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဗစ်ကယောဂါ omicron virus မျိုးကွဲစိတ်တဲ့ကြောင့်ကာကွယ်ရေးနဲ့တေဆုံးမှုရှော့ချရေးအကြောင်းမေးမြန်းထားတဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတိုင်းရင်းသတင်းလွှာကိုထုတ်လွှင့်ပေးပါတော့မယ်။တိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုကြည့်ရှုနားဆင်ကြပါခင်ဗျာ။ FEER ဝိုင်းတော်သားတွေက FEVR ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားပါတယ်။
င်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဟန်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့မြင်ကျင်းဖက်ကန့်လမ်းပေါ်မှာရှိတဲ့ရွာတွေကဒေသခံ60လောက်ကိုစစ်တပ်ကဖမ်းဆီးသွားပါတယ်လာရှိုမြို့ပေါ်ကရက်ွက်တချို့တဲမှာ TNLA တပ်ဖွဲ့ကတပ်သားတွေကောက်ယူနေပါတယ်။ဒိုင်းနမီဒီယာအဖွဲ့အစည်းတွေနဲ့ဖွဲ့စည်းထားတဲ့ BNI ဟာ Editor and Errol Morris Hiroshima Foundation ကပေးအပ်တဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုစုကိုရရှိခဲ့ပါတယ်။သတင်းလွှာတွေတဲမှာတော့မိုခါဆိုင်ကလုန်းမုန်တိုင်းဝင်ရောက်ခဲ့ပြီးနောက်ရခိုင်ပြည်နယ်တွေကပျက်စီးဆုံးရှုံးမှုအခြေအနေတွေကိုနားဆင်ကြရမှာပါ။
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်နယ်မြကျနာဖက်ကန့်လမ်းပေါ်မှာရှိတဲ့နတ်မြားရွာနဲ့ခင်တောင်ရွာကဒေသခံ60လောက်ကိုစစ်တပ်ကလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါရယ်။မေလ18ရက်နေ့မနက်9နာရီလောက်မှာရွာထဲဝင်လာပြီးဖမ်းဆီးခဲ့ရမှာဖမ်းဆီးခံရတဲ့သူတွေထဲကလေးငယ်ကိုဝင်ဆောင်မိခင်တွေနဲ့အသက်60အရွယ်လူကြီးတွေလည်းပါဝင်တယ်လို့ဒေသခံတွေကပြောပါရယ်။တပ်အချင်းပြောင်းလုပ်ရမှာဒေသခံတွေကိုလူသားတိုင်းအဖြစ်ကာမိုင်းဖက်ကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်တယ်လို့လည်းဖက်ကန့်ဒေသခံအမျိုးသားတဦးကပြောပါရယ်။
ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့ပေါ်ကရက်ွက်တချို့မှာ TNLA တပ်ဖွဲ့ကဝင်ရောက်လာပြီးဒိတာခန့်လူထုကိုတပ်သားတိတ်ကောက်ယူနေပါတယ်။ခုမေလ3ပိုင်းတုန်းကပဲလာရှိုးရက်ွက်37နံပါတ်ခေးတွေမှာဒိတာခန့်ရက်ွက်သား17ယောက်ထဲမှနေကိုဝင်ရောက်ဖမ်းဆီးသွားတာဖြစ်တယ်လို့ရက်ွက်သားတွေကပြောပါတယ်။နာမည်နဲ့တကွာဝင်ရောက်ဖမ်းဆီးသွားတဲ့ရက်ွက်သား17ယောက်အနေနဲ့6ယောက်ဟာစစ်တမ်းကြောင့်နမ်တူးကနေပြောင်းရွှေ့လာတဲ့တအန်းရွာသားတွေဖြစ်ကြပြီးကျန်တဲ့3ယောက်ကတော့ရှမ်းလူငယ်တွေဖြစ်ကြပါတယ်။လူငယ်တွေကိုတိုးတက်ရေးအတွက်လွတ်လပ်ခွင့်ပေးဖို့နဲ့ဖန်စီသွားသူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဒေသခံတွေကတောင်းဆိုနေပါတယ် TNLA ရဲ့ပြောရေးဆိုခွင့်ရှိသူဘူမှုကြီးတာအိတ်ကျော်ကတော့လာရှိုးကိစ္စကြားရပေမဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ
်တိုင်းသားမီဒီယာအဖွဲ့အစည်းတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာမြန်မာသတင်း BNI ဟာ Editor and Ira Morris Hiroshima Foundation ကပေးအပ်တဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုစု Peace and Culture စုကိုလက်ခံရရှိခဲ့ပါတယ်အဲ့ဒီငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုစုကို Foundation ပုတ်အဖွဲ့ရရဲ့စောင့်ကြည့်ရွေးချယ်မှုနဲ့ပေးအပ်ခဲ့တာဖြစ်တယ်လို့ BNI အဖွဲ့ရဲ့ Managing Director ဒေါ်ဒင်းညိုကပြောပါတယ် BNI ဟာငြိမ်းချမ်းလုပ်ငန်းစဉ်တွေမှာပါဝင်လှူဆောင်နေုံသာမကလူအခွင့်အရေးဒီမိုကရေစီအရေးတို့ကိုအခြေခံကမတူကွဲပြားတဲ့လူမျိုးစုတွေရဲ့အသံတွေရိုးရာယဉ်ကျေးမှုတွေကိုဖော်ထုတ်ပေးနေတဲ့အဖွဲ့အစည်းဖြစ်တဲ့အတွက် Ira Morris Hiroshima Foundation ပုတ်အဖွဲ့ကစုပေးခဲ့တာဖြစ်တယ်လို့ BNI ရဲ့မူဝါဒရေးရာကော်မတီဥက္ကဋ္ဌနန်းဖိုကီကပြောပါရယ်
တော်လိုက်တပ်ဖွဲ့တွေမော်တော်ကားတွေနဲ့ရုတ်တရက်ဝင်လာလို့မရအောင်ဆိုပြီးကော့ကရိတ်မြို့နယ်တောင်ပိုင်းကြိုင်အင်းစိတ်ကြီးမို့ရုံကာလန်းပေါ်ကတောင်ကြိုင်အင်းတရာထိတ်အပါဝင်ကြေးရွာချင်းဆက်လမ်းမကြီးတွေကိုမေလ14ရက်နေ့မှာစစ်တပ်ကဘူရိုဇာနဲ့ဖျက်ဆီးပစ်လိုက်လို့ဒေသခံတွေအခက်တွေ့နေရပါတယ်။ဒါ့အပြင်ကော့ကရိတ်မြို့အဝင်အထွက်နေရာကော့ကရိတ်ကြိုက်ဒုံလမ်းမပေါ်ကကမိုင်ကုန်းရွာလမ်းကိုလည်းတွာလာလို့မရအောင်မေလ13ရက်နေ့မှာစစ်ကောင်စီတပ်ကလာရောက်ဖျက်ဆီးခဲ့ပါတယ်။လမ်းတွေကိုဖျက်ဆီးလိုက်တဲ့အပြင်ကော့ကရိတ်မြို့အခြေဆိုင်စစ်ကောင်စီတပ်ရင်းတွေကလည်းကော့ကရိတ်တောင်ပိုင်းရှိကရင်ကြီးရွာတွေကိုနေ့တိုင်းလိုလိုလက်နေကြီးတွေနဲ့အဝေးကနေရန်တမ်းပစ်ခတ်နေတာကြောင့်ရွာထဲမနေရဲကြပဲဘေးလွတ်ရာမှာသွားပုန်းနေကြတယ်လို့ရွာသားတွေကပြောပါတယ်
ချင်းပြည်နယ်မှာမိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ဘာသာရေးအဆောက်အုံတွေအပါအဝင်လူနေအိမ်900ကျော်ပျက်စီးသွားခဲ့ပါတယ်။အလွန်အားကောင်းတဲ့မိုခါဆိုင်ကလုန်းမုန်တိုင်းဟာမေလ14ရက်နေ့ကရခိုင်ကမ်းရိုးတန်းကိုစစ်တွေမျိုးအနီးကနေဖြတ်ကျော်ဝင်ရောက်ကချင်းပြည်နယ်ဘက်ကိုလည်းတနင်္လာမိုင်90ကနေ90အထိတိုက်ခိုက်ဝင်ရောက်ခဲ့ပြီးမင်းတပ်လဲဝမတူပီဟာခာတီတိန်တွန်းဆန်ဖလန်းကံပက်လက်စတဲ့မြို့နယ်တွေမှာဖြတ်တန်းဝင်ရောက်ခဲ့တာဖြစ်ပါတယ်။မိုခါဆိုင်ကလုန်းမုန်တိုင်းကြောင့်ချင်းပြည်နယ်မတူပီပလက်ဝနဲ့ဟာခာမြို့နယ်တို့မှာပျက်စီးမှုအများဆုံးရှိခဲ့ပြီးပြည်နယ်တဝန်းလုံးကဖျားချောင်းစာတင်ချောင်းအပါအဝင်လူနေအိမ်900ကျော်ပျက်စီးခဲ့တယ်လို့ဂျာကာလချင်းအမျိုးသားတိုင်ပင်ခံကောင်စီ ICNCC တဘာပတိအဖွဲ့ဝင်ဆလိုင်းအိုက်ဆက်ခင်ကပြောပါတယ်။
ရခိုင်ပြည်နယ်မှာအင်အားပြင်းတဲ့မူခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးနောက်စစ်တွေအပါအဝင်မြို့တချို့မှာတောက်တုံးရေရှားပါပြီးအိမ်ဆောက်ပစ္စည်းတွေလည်းအရင်ကထက်ဈေးမြင့်တက်နေပါတယ်စစ်တွေမြို့ကရေတန့်ထုတ်တဲ့စက်ရုံတချို့မှာမုန်တိုင်းကြောင့်ပျက်စီးသွားပြီးရေရင်းတချို့မှာတော့စားငံ့ရေဖုံးလွှမ်းသွားတဲ့အတွက်တောက်ရေရှားပါနေတာဖြစ်ပြီးရေတန့်စက်ရုံတွေပြန်ပြီးလည်ပတ်ဖို့တပတ်လောက်အချိန်လိုအောင်မယ်လို့စစ်တွေမြို့ခံတယောက်ကပြောပါတယ်နယ်ဘက်ကကြေးရွာတချို့မှာလည်းတောက်ရေရှားပါနေပြီးဆိုင်တွေကလည်းမဖွင့်နိုင်ကြသေးတဲ့အတွက်ရေတန့်ဘူးတွေလည်းရှားပါနေတယ်လို့ဆိုပါတယ်မုံတိုင်းပြီးနောက်မှာတော့ပြည်နယ်ထဲအိမ်ဆောက်ပစ္စည်းတွေလည်းအစမတန်ဈေးတက်နေတယ်လို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါအခုရက်ပိုင်းအတွင်းရခိုင်ပြည်နယ်ထဲအင်အားပြင်းတဲ့မိုခါဆိုင်ကလုန်းမုံတိုင်းဝင်ရောက်ခဲ့ပြီးနောက်ပြည်နယ်ထဲကပစ္စည်းဆုံးရှုံးမှုအခြေအနေတွေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်
မေလ14ရက်နေ့ကရခိုင်ပြည်ကိုဝန်ရောက်တိုက်ခိုက်ခဲ့တဲ့မိုခါဆိုက်ကလုန်းမုန်တိုက်ကြောင့်လူတွေတေဆုံးခဲ့တယ်လို့လူနေအိမ်တွေဖုံးကြီးကျောက်တွေနဲ့စားတန်ကျောက်တွေအပါအဝင်သာသနိကအဆောက်အဦတွေနဲ့ဇေဒီပထိုးတွေလည်းအများအပြားပျက်စီးခဲ့ပါတယ်။မြောက်ဦးမြို့နယ်ကပျက်စီးမှုအခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ
်။လူတွေထိခိုက်တာတော့မကြားမိပါဘူး။ပျက်စီးသွားတာကမြို့နယ်လုံးဆိုတော့ဘူးရက်မညို့အောက်တကန်90ရာခိုင်နှုန်းတော့ပျက်စီးသွားပါတယ်ကျွန်တော်မှလည်းအိမ်အမိုးတွေမရှိတော့ဘူ
းစိုက်တွေမြို့မှာလူ9ယောက်နဲ့ရသေးတော်မြို့နယ်မှာအမျိုးသမီးတွေအပါအဝင်15ဦးသေဆုံးခဲ့တယ်လို့ကိုကြီးကေဆယ်ရဲ့လုပ်နေသူတွေနဲ့ဒေသခံတွေကပြောပါတယ်စိုက်တွေဖက်ကပျက်စီးမှုအခြေအနေကိုလည်းမြို့ခံတယောက်ကအခုလိုပြောပါတယ
်ဟာဟုတ်ကဲ့ပါအခုလက်ရှိကကြတော့ကျွန်တော်တို့စစ်တွေမြို့ဟိုတော်တော်များများအကုန်လုံးပျက်စီးသွားကြပါတယ်တန်ဖြူကွာလာတို့ဒီအဲတို့ကြရတော့အကုန်လုံးရှင်းတာရေလေးတက်တာဆိုတော့ဟိုမိန်လေးတက်တယ်ပြီးတော့ဖုန်းလိုင်းတွေလည်းပိုက်တော့တော်တော်လေးကိုအခက်ခဲဖြစ်နေပါတယ်အခုကဒီဒက်တိုင်တို့ပိန်တော့အကုန်လုံးလေးနေတာဆိုတော့ကျွန်တော်တော့အေးလိုက်ရင်မှတော်တော်လေးခရီးကြတာရှိတယ
်ရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့ပျက်စီးဆုံးရှုံးမှုတွေသေဆုံးမှုတွေကိုတော့စိုက်ကောက်စီဖက်ကတရားဝင်ထုတ်ပြန်တာမရှိသေးသလိုအသေးစိတ်ဇယံထုတ်ပြန်နိုင်ဖို့အချင်းယူရဥမယ်လို့ကုညင်ကေဆယ်ရဲ့လုပ်နေသူတွေကပြောပါတယ်မိုးရသည်ဖောက်ကိုလည်းရောက်လာပြီဖြစ်တဲ့တော့နေအိမ်တွေပြန်ပြုတ်ပြန်နိုင်ရဲ့ကအရေးတကြီးလိုအပ်တဲ့ကိစ္စဖြစ်တယ်လို့စိုက်ပိရှောက်တယောက်ကပြောပါတယ်
။ဟာလို့တော့ဈာတိလတ်ကဈာတိလတ်ကတုံးတဲ့တောင်ပ
ါလုံးဝပျက်စီးသွားတာက33ဆောင်းပါတခြားပျက်စီးသွားတာက59ဆောင်းဆိုတော့အလုံးပျက်စီးသွားတာက88ဆောင်းပေါ့အခုလောလောဆယ်တော့တမယုံကြီးမှနေပါတယ်ကျွန်တော်တို့အခုအခက်ခဲရှိတာကအမောအကာနဲ့အိမ်ပြင်ဖို့အခက်ခဲရှိတယ်လေ
မုံတိုက်သားပြည်သူတွေအတွက်ဆေးဝါးရိတ်ခါနဲ့ရေသန့်တွေအပါအဝင်ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေတယ်လို့ပြည်နယ်ဆိုင်ကောင်စီကသတင်းတွေဖော်ပြနေပေမဲ့လက်တွေမှာဘာမှကူညီပေးတာမရှိသေးဘူးလို့ရခိုင်ပြည်သူတွေကပြောပါတယ်မုံတိုက်ဝန်ရောက်တိုက်ခိုက်ပြီးတဲ့နောက်ရခိုင်ပြည်ကမြို့တိုက်လိုလိုမှာအိမ်ဆောက်ပစ္စည်းတွေဈေးမြင့်တနေတယ်လို့စားသောက်ကုန်ဈေးတွေလည်းဈေးတလာတဲ့အတွက်ဆိုင်ကောင်စီကပိတ်ထားတဲ့ရန်ကုန်ဆိုင်တွေကားလမ်းကိုအမြန်ဆုံးဖွင့်ပေးပြီးကုန်စည်စီးဆောင်းမှုတွေအလျောက်အမြန်လုပ်ပေးဖို့လိုတယ်လို့လူမှုကိစ္စရေးလုပ်နေသူတွေကပြောဆိုကြပါတယ်
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကနေမွန်ပြည်သက်ပါတီနှုတ်ထွက်ဖို့စတင်ထားပါတယ်။အချိန်နဲ့အသေးစိတ်ကိုတော့ယမင်းကနေတင်ဆက်ပေးပါမယ်ရှင်
။ပြီးခဲ့တဲ့ AB လတုန်းကလောက်ခဲ့တဲ့ PPSD စီဝေးမှာအဖွဲ့ရဲ့လက်ရှိခေါင်းဆောင်နေရာကနေလည်းအနားယူခွင့်ပြုဖို့မွန်ပြည်သက်ပါတီဒုဥက္ကဋ္ဌနိုင်အောင်မင်းကတင်ပြခဲ့ပေမဲ့လာမဲလာမှကျင်းပသွားဖို့ရှိတယ်။ထိုက်တီစီဝေးမှတရားဝင်ပြောဖို့မြတ်တရက်ခံထားတယ်လို့ PPSD ခေါင်းဆောင်ဖွဲ့ဝင်သူဖြစ်တဲ့ဝန်မှုကြီးခွန်အောက်ကကပြောပါတယ
်။နောက်ထပ်ဘုရားပြောတယ်ကျွန်တော်တို့အစီဝေးမှဘာမှမဆုံးပြသေးဘူး။အခုအဲ့တရားဝင်ကတော့ဟိုထိုက်တီစီဝေးကြမှာပဲပြောကြပါလို့အဲ့ဒါမြတ်တရက်ခံလာတယ်။အဲကျွန်တော်ပြန်လဲအေးပေးမှလုပ်ဖို့ပဲနည်းနည်းတော့နောက်ကျသွားတော့သလားမလားတဲမှာဖြစ်နိုင်ပါလား။ဒီမှာကျွန်တော်တရားဝင်ဖြစ်အောင်ပေါ့အခုကတော့တရားမဝင်မဟုတ်သေးပါဘူ
းဒါအပြင်မွန်ပြည်တစ်ပါတီအနေနဲ့ကဗဟိုကော်မတီရဲ့ဆုံးဖြတ်ချက်အရ PPSD မှာအပြည့်အဝပါဝင်ခြင်းမဟုတ်တော့ဘဲပူးပေါင်းအဖွဲ့အနေနဲ့သာပါဝင်သွားမယ်လို့ဆိုပါတယ်မွန်နိုင်ငံရေးအဖွဲ့အစည်းတွေပေါ်လူငယ်တွေမျှော်လင့်ချက်မထားတော့တဲ့အတွက် PPSD ကနေမွန်ပြည်တစ်ပါတီနှောက်ထွက်တာကလူငယ်တွေအတွက်ဘာမှအရေးမကြီးတော့ဘူးလို့မြမအရေးလေးလာသုံးသတ်သူဦးတန်းစိုးနိုင်ကပြောပါတယ်
။ဟာ PPDP ကမွန်ပြည်သက်ပါတီက NCA ဆက်လက်ပြီးလက်ခံထားတဲ့ငြိမ်းချမ်းရေးတွေတက်နေတဲ့ဆိုတာသိတော့မချမ်းမောက်ဘူး။ဒါပေမဲ့အဲ့ဒီပေါ်မှာမကျင်းတတ်တဲ့မွန်လူငယ်တွေကအခုက
လှုပ်ရှားမှုတွေစတင်ဖို့တဆင်းနေတဲ့အခြေအနေဖြစ်ပါတယ်။မွန်ပြည်သက်ပါတီပါဝင်မွန်နိုင်ငံရေးအဖွဲ့အစည်းတွေပေါ်မှာလူငယ်တွေကတော့မျှော်လင့်ချက်မရှိဘဲနဲ့ကိုယ့်အကူဆက်လက်ပြီးတော့လှုပ်ရှားတော့ဘူးကျွန်တော်စီစဉ်ဆိုင်ကျင်းနေတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မွန်ပြည်သက်ပါတီနှုတ်ထွက်တာမနှုတ်ထွက်တာဘာမှအရေးမကြီးတော့ပါဘူး
။2021ခုနှစ်ဇူလိုင်လမှာကျင်းပခဲ့တဲ့ PPSD စီဝေးမှာခေါင်းဆောင်နေရာကနေ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်နှောက်ထွက်ခဲ့ပြီးနောက်နိုင်အောင်မင်းကဆက်လက်တာဝန်ယူခဲ့တာနှစ်နှစ်နီးပါးလောက်ရှိပြီဖြစ်ပါတယ်။ခေါင်းဆောင်နေရာအပြင် PPSD မှာပါဝင်မှုစတင်ထားပေမဲ့အဖွဲ့တွေဆွေးနွေးမှုမလုပ်ရသေးကြောင်းနဲ့လက်တလောမှာတော့ PPSD ရဲ့ယာယီခေါင်းဆောင်အဖြစ်ကရင်ငင်းချိုင်းရေးကောင်စီမှဒေါက်တာနော်ကပေါ်ထူးကယာယီတာဝန်ယူထားတယ်လို့ဗိုလ်မှူးကြီးခွန်အောက်ကကပြောပါတယ်။
အခုဆက်ပြီးတော့တရင်ချင်းချက်ကိုနားဆင်ကြရမှာပ
ါ။မိချင်နာဖကန်လမ်းပေါ်မှာရှိတဲ့နတ်မြားရွာနဲ့ခင်တောင်ရွာကဒေသခံ60လောက်ကိုစစ်တပ်ကလူသားဒိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်သွားပါတယ်။တိုင်းနာမီဒီယာအဖွဲ့အစည်းတွေနဲ့ဖွဲ့စည်းထားတဲ့ BNI ဟာ Editor and Ira Morris Hiroshima Foundation ကပေးအပ်တဲ့ငြိမ်းချမ်းရေးနဲ့ယဉ်ကျေးမှုစုကိုရရှိခဲ့ပါတယ်။
တို့ရရှိနေခုနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မအမီပ
ါ။တိုင်းရင်းသတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American အတန်ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်နေတဲ့ထူးခြားသတင်းတွေကိုပေးပို့လိုတဲ့တေးသချင်းတောင်းဆိုလိုတဲ့ဆိုရင်တော့စာရေးသားပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကဲအခုတော့သတင်းအချင်းချုပ်ကိုမတ်စုမြတ်မောင်ကပြောပြပေးပါခင်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီး G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်ဂျပန်နိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာဟီရိုရှိမာမြို့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါနဲ့ဒီကနေ့ပဲတွေ့ဆုံပြီးတော့နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။ယူကရိန်းပေါ်ထောက်ခံရေးရုရှားရဲ့စစ်ရေးရလမှုအတွက်တာဝန်ခံနိုင်ရေးတို့လိုပုံတံပို့ထားတဲ့ကိစ္စတွေမှာအမေရိကန်နဲ့ဂျပန်အတူရပ်တည်နေတယ်လို့သမ္မတဘိုက်ဒန်ကဝန်ကြီးချုပ်ကီရှီဒါကိုပြောကြားသွားပါတယ်။ G7 ထိပ်သီးစည်းဝေးပွဲကြရင်လည်းယူကရိန်းကိုရုရှားကျူးကျော်စစ်တိုက်နေတဲ့စစ်ပွဲကိစ္စအပြင်တရုတ်ကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကန့်သတ်ချက်တွေလုပ်နေတာတွေဒဏ်ခပိတ်ဆို့မှုတွေအကြောင်းကိုလည်းအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ G7 ဖွဲ့ဝင်နိုင်ငံတွေကိုကဒီတရုတ်ကိုကျွမ်းကျင်နည်းပညာတင်ပို့မှုနဲ့ရင်းနှီးမြှုပ်နှံမှုကန့်သတ်ချက်တွေလုပ်ပြီးတော့အရေးယူမဲ့အလားအလာတွေလည်းရှိနေပါတယ်ရှင်။ဒီဂျပန်နိုင်ငံဟီရိုရှိမာမြို့မှာမနက်ဖြန်စတင်မဲ့ဒီ G7 ထိပ်သီးစည်းဝေးပွဲမှာ G7 ခေါင်းဆောင်တွေနဲ့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီတို့တွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့အင်ဂျီရောကပြောပါတယ်။ဘယ်နေရာမှာတွေ့ဆုံဆွေးနွေးကြမယ်ဆိုတာကိုတော့ညှိနှိုင်းနေကြဆဲဖြစ်တယ်လို့အင်ဂျီရောမြို့သားလုံခြုံရေးအကြံပေး Jake Sullivan ကဒီဂျပန်နိုင်ငံကိုအသွားမှာတင်းတောက်တွေကိုပြောပါတယ်။ရုရှားရဲ့ကျူးကျော်စစ်တမ်းခံနေရတဲ့ယူကရိန်းအစိုးရကိုစစ်ရေးထောက်ပံ့မှုပေးဖို့နဲ့ရုရှားကိုစစ်ရေးအရပိတ်ဆို့ဖိအားပေးဖို့ကိစ္စတွေကို G7 စည်းဝေးပွဲမှာအဓိကထားဆွေးနွေးမှာဖြစ်ပါတယ်။ဓာတ်ခတ်မှုတွေကိုကျော်လွှားနိုင်တဲ့ဂဲပေါက်တွေမရှိအောင်လုပ်ပြီးတော့အရေးယူဓာတ်ခတ်မှုတွေအကောင့်ထဲပို့ရေးကိုလည်းခေါင်းဆောင်တွေအာရုံစိုက်ပြီးတော့ဆွေးနွေးကြလိမ့်မယ်လို့ဒီနိုင်ငံတော်လုံခြုံရေးအကြံပေး Jake Sullivan ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာတော့မိုးခါမုန်တိုင်းထံခံထားရသူတွေလိုအပ်နေတဲ့ကူညီကယ်ဆယ်မှုတွေလုပ်ပေးနိုင်ရွေးခွင့်ပြုဖို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေစစ်ကောင်စီကိုတက်ပြီးတောင်းဆိုနေပါတယ်။မေလ14ရက်နေ့တုန်းကဒီလေပြင်းနဲ့တိုက်ခတ်သွားတဲ့မုန်တိုင်းထံတော်တော်လေးခံထားရတဲ့ရခိုင်ပြည်နယ်အပါအဝင်မုန်တိုင်းထံခံထားရတဲ့ဒေသတွေမှာလူပေါင်း3,000ထက်မနည်းအကူအညီလိုအပ်နိုင်တယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးတန်တမတ် Tom Andrews ကဗုဒ္ဓဟူးနေ့ရုံးကသတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။ထိုင်းနိုင်ငံထွေထွေရွေးကောက်ပွဲမှာတော့မျှော်လင့်မထားလောက်အောင်အနိုင်ရခဲ့တဲ့ Move Forward Party ခေါင်းဆောင်ကတခြားပါတီ9ခုနဲ့အတူညွန်ပေါင်းအစိုးရဖွဲ့နိုင်ဖို့အခြေအနေကောင်းနေပြီလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သူပါတီနဲ့အတူညွန်မောင်းဖွဲ့မဲ့ပါတီ9ခုကခေါင်းဆောင်တွေနဲ့အတူသတင်းစာရှင်းလင်းပွဲလုပ်ပြီးတော့စီးလုံးညီညွတ်မှုရှိတယ်ဆိုတာကိုပြသခဲ့တာဖြစ်ပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်စုမြတ်မွန်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကအလိမ္မာဖြစ်ပြီးအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Justin Twitt နဲ့ရှောင်းကန်ချန်းတို့ဖြစ်ကြပါတယ်။သောတာရှင်မြမပြည်သူပြည်သားအလုံးဘေးကင်းမင်္ဂလာပြည့်ဝတဲ့နေ့ဖြစ်ပါစေ။ဒီရေကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.